Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းအချိန်ခါသမယရွှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American တန်ကနေ2015ခုနှစ်ဇူလိုင်လ3ရက်တောက်ချာနေနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိင်းကြီးညာမှာပါ။အိုင်အေဂျီကဟာတီဟီရန်မြို့တော်မှာအီရန်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ဂရိနိုင်ငံရဲ့ဗန်ဒါရီအခြေအနေဟာပထမထင်ထားတာထက်ပိုဆိုးလာတယ်လို့ IMF ကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကပရာဟိတအဖွဲ့တစ်ဖွဲ့ကိုတီထောင်သူကမ္ဘာစံတရေးခါစုချီးမြှင့်ခံရပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ American ပြည်ထောင်စုမှာတော့မြန်မာနိုင်ငံသားတွေမဲပေးနိုင်ရေးမြန်မာတန်ယုံကစတင်စီစဉ်ဆောင်ရွက်နေပေမဲ့အခက်အခဲတွေဘာတွေရှိနေပါသလဲ။
300လည်းပဲရှိတယ် Washington တို့ဒီ New York တို့ California မှာ300ပဲတကယ်ပဲမဲကိုတိုင်းသွားပေးရမယ်ဆိုရင်တော့ဒီကျွန်တော်တို့
Oregon ပြည်နယ်ရောက်မြန်မာနိုင်ငံသားတအုပ်ပြောသွားတာပါတည်င်းအစီအစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင် IMF အဖွဲ့ကြီးကမြန်မာစီးပွားရေးအလားအလာနဲ့ပတ်သက်လို့ဘာတွေတတိပေးပြောကြားလိုက်တယ်လဲဆိုတာကြားမှာပါရှင်အဲ့ဒီနောက်မှာတော့ကျန်းမာရေးကဏ္ဍနဲ့အတူအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင
်ကုလသမဂ္ဂရဲ့နျူကလ িয়ার ဆိုင်ရာစောင့်ကြည့်လေ့လာရေးအေဂျင်စီအကြီးအကဲနဲ့အီရန်တာဝန်ရှိသူတွေကြာသပတေးနေ့ကတီဟီရန်မြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်အီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးဖြစ်ရှင်းရေးအတွက်နောက်ဆုံးထွက်လာတဲ့ဂျိုးပန်းမှုအဖြစ်တွေ့ဆုံကြတာပါအပြည်ပြည်ဆိုင်ရာနှုတ်မြစွမ်းရည်အေဂျင်စီ IAEA အကြီးအကဲယူခိယာအာမနိုဟာအီရန်မျိုးသားလူမျိုးရေးကောင်စီအတွင်းမှာအာလီရှမ်ခါနီနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတမဒါဟက်ဆန်ရူဟာနီနဲ့လည်းတွေ့ဆုံမှုရှိပါတယ်အီရန်ရဲ့နျူကလ িয়ার ရေးလုံဆောင်မှုမှာစစ်ဖက်ရေးရာတွင်ပြင်လက္ခဏာတွေပါနိုင်ခြေအပေါ်ရှင်းလင်းရေးအပါအဝင်ကြံနေသေးတဲ့ကိစ္စရပ်တွေကိုအမြန်ဆုံးဘယ်လိုဖြေရှင်းကြမယ်ဆိုတာတာဝန်ရှိသူတွေဆွေးနွေးကြဖို့ဖြစ်တယ်လို့ IAEA ကပြောပါတယ်။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့လုပ်နေတယ်ဆိုတာကိုအီရန်ကတောက်လျှောက်ညင်းလာပြီးအဲ့ဒီဆွဆွဲချက်တွေဟာအမေရိကန်နဲ့အစ္စရေးတို့ရဲ့မပြည့်မစုံထောက်လှမ်းရေးအချက်လက်တွေနဲ့ဆက်ဆက်နေတယ်လို့ပြောထားပါတယ်။ပါချင်းစစ်ဖက်စခန်းကိုကုလသမဂ္ဂစစ်ဆေးရေးမှုတွေတွားရောက်ခွင့်အပါအဝင်သူတို့ရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအဖြေရဖို့ IAEA ကနှစ်ပေါင်းများစွာကြိုးစားလာပြီးမြဲအီရန်ဘက်ကအခုချိန်အထိသဘောမတူသေးပါဘူ
းအကျွေးတင်နေတဲ့ဂရိနိုင်ငံရဲ့ဗန်ဒါရေးအကြက်တဲဟာပထမထင်ထားတာထက်ကိုပိုဆိုးနေတယ်လို့နိုင်ငံတကာငွေကြေးရံမှုငွေအဖွဲ့က IMF ကပြောလိုက်ပါတယ်ဂရိနိုင်ငံရဲ့ငွေကြေးအကြက်တဲကိုကူညီပေးမဲ့နောက်ထပ်ချင်းငွေအသစ်အတွက်ဂရိနိုင်ငံအနေနဲ့အသုံးစရိတ်တွေလျှော့ချဖို့ကျွေးရှင်နိုင်ငံတွေရဲ့တောင်းဆိုချက်ကိုလက်ခံလက်မခံဆိုတာနဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့မှာမဲခွဲဆုံးဖြတ်ဖို့လုပ်နေတဲ့အချိန်ထဲမှာပဲ IMF အဖွဲ့ကအဲ့လိုပြောလိုက်တာပါ IMF အဖွဲ့ကတော့ဒီပြဿနာနဲ့ပတ်သက်ပြီးတော့ဂရိဝန်ကြီးချုပ် Alexis Tsipras ရဲ့လက်ဝဲရင်းအစိုးရပေါ်မှာကြာသပတေးနေ့ကအတော်လေးကိုပြစ်တင်ပြောဆိုလိုက်ပါတယ်ဂရိအစိုးရဟာနိုင်ငံပိုင်ပစ္စည်းတွေရောင်းချတာနှေးကွေးလွန်ပြီးတော့2018ခုနှစ်အထူးကျွေးမီတန်းလျှော့ချတာဒီကျွေးမီပြဿနာကိုကူညီဖို့အတွက်နောက်ထပ်ချင်းငွေအမေရိကန်ဒေါ်လာ56ဘီလီယံလိုအပ်တယ်လို့ပြောလိုက်ပါတယ်အခုနှစ်အကုန်အထိအစိုးရပိုင်းပစ္စည်းတွေကိုပုဂ္ဂလိကပိုင်းဖြစ်အောင်ရောင်းချလိုက်ခြင်းအပြင်ဂရိအစိုးရအနေနဲ့ဒေါ်လာ55ဘီလီယံလောက်ရလိမ့်မှာဖြစ်တယ်လို့ IMF အဖွဲ့ကလွန်ခဲ့တဲ့6နှစ်ကခန့်မှန်းခဲ့တယ်လို့ပြောပါတယ်ဒါပေမဲ့ဂရိအစိုးရဟာအခုချိန်ထိတော့ 3.5 ဘီလီယံဒေါ်လာပဲရရှိထားပါတယ်ဂရိနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာအခုနှစ်မှာရပ်တန့်နေမှာဖြစ်ပြီးလွန်ခဲ့တဲ့3လကခန့်မှန်းထားတာထက် 2.5 ရာခိုင်နှုန်းကျဆင်းနေမှာဖြစ်တယ်လို့ဝါရှင်တန်ခြေဆိုင် IMF အဖွဲ့ကပြောပါတယ်ဂရိနိုင်ငံဟာပြီးခဲ့အင်္ဂါနေ့ကနိုင်ငံတကာငွေကြေးရံမှုငွေအဖွဲ့ကိုပေးစရာရှိတဲ့ 1.8 ဘီလီယံဒေါ်လာကိုအချိန်မီပေးဖို့ပြက်ကွက်ခဲ့တဲ့အတွက်ဥရောပကဂရိနိုင်ငံကိုနောက်ထပ်အကူအညီတွေမပေးဘဲဖျက်တောက်ခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအဆိုပြောင်းဆုံးရေနံဖိတ်ဆင်မှုကြောင့်ဖြစ်ခဲ့တဲ့ပျက်စီးထိခိုက်မှုတွေအတွက်ရောကြေးငွေဒေါ်လာ 18.9 ဘီလီယံပေးဖို့ဗြိတိသျှရေနံကုမ္ပဏီကြီးဖြစ်တဲ့ BP ကကြာသပတေးနေ့မှာသဘောတူလိုက်ပါတယ်။2010ပြည်နယ်ကမက္ကဆီကိုပင်လယ်ကွေ့မှာရှိတဲ့ BP ကုမ္ပဏီရဲ့ကမ်းလွန်ရေနံတွင်းမှာပေါက်ကွဲမှုဖြစ်ပြီးပင်လယ်ထဲရေနံတွေယိုစိမ့်ထွက်ခဲ့တာပါ။အမေရိကန်တရားရေးဌာနအမေရိကန်တောင်ဘက်ကမ်းခြေတစ်လျှောက်မှာရှိတဲ့ပင်လယ်ကွေ့ကမ်းရိုးတန်းပြည်နယ်၅ခုနဲ့ BP ကုမ္ပဏီအကြားဆက်ဆက်ညီနက်ရယူခဲ့တဲ့သဘောတူညီချက်အရနောက် 18 နှစ်အတွင်း BP ကတစ်နှစ်ကိုဒေါ်လာ 1 ဘီလီယံပေးမှာဖြစ်ပါတယ်။ပင်လယ်ရေမြင့်ပြင်အောက် 1.6 ကီလိုမီတာမှာရေနံတွေတွန်းကန်ထွက်တာကနေဖိအားဖြစ်ပြီး Deepwater Horizon ရေနံတွင်းပေါ်မှာပေါက်ကွဲတာကြောင့်လူ7ယောက်သေဆုံးပြီးတော့ရေနံတွင်းမီးလောင်ခဲ့ပါတယ်။နောက်သတင်းပတ်အတော်ကြားတဲ့အထိပင်လယ်ကူထဲကိုရေနံစီပေါင်း3သန်းကျော်ပမာဏရှိတဲ့ရေနံတွေဖိတ်ဆင်ထွက်ခဲ့ပြီးနောက်ဆုံးမှာရေနံတွင်းကိုပိတ်ပစ်လိုက်နိုင်ခဲ့တာပါ။ရေနံတွင်းကိုလည်းပတ်လုဆောင်တာမှာရေနံကုမ္ပဏီဟာဆူဆူရွရွကိုပော့ရော့စွာလုပ်ခဲ့တယ်လို့ ရေနံပိတ်ဆင်ထွက်တဲ့နေရာနီးမှာတည်ရှိတဲ့နယူးအော်လင်းပြည်နယ်တရားသူကြီးတူကဒီနေ့အစောပိုင်းမှာဆုံးဖြတ်ခဲ့ပါတယ်
။အမေရိကန်စီးပွားရေးမှာဂျွန်လာအတွင်းအလုတ်ကင်တစ်ခံထားမှု 23,300 ရှိခဲ့ပြီးအလုတ်လက်မဲ့အရေအတွက်ဟာလဲ 9.3 ကိုင်နှုန်းထိကျဆင်းသွားပါတယ်။ဒါဟာ2008ခုနှစ်ကတည်းကဆိုရင်အလုတ်လက်မဲ့အရေအတွက်အနိုင်ဆုံးကိုရောက်သွားတာပါ။ဒါမဲ့လည်းလူ 4,000 ကျော်ဟာအလုတ်ကင်ဆက်မရှာကြတော့တာကြောင့်အလုတ်လက်မဲ့စင်းထဲမှာဆက်ပြီးထဲမတွက်တော့တာကအလုတ်လက်မဲ့အရေအတွက်ကြာဆင်းသွားတာရဲ့အကြောင်းတစ်စိတ်တစ်ပိုင်းဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်စီးပွားရေးဝန်ဆောင်မှုကဏ္ဍကျန်းမာရေးစောင့်ရှောက်မှုကဏ္ဍနဲ့လက်လီအယောင်းဝယ်လုပ်ငန်းတွေမှာအလုတ်ကိုင်းအရေအတွက်တိုးတက်ခဲ့တာကိုကြာသပတေးနေ့ကထွက်တဲ့လူ့သမားဝန်ကြီးဌာနရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ရေနံဈေးနှုန်းကြာဆင်းတာကြောင့်အထိနာခဲ့ရတဲ့ရေနံလောင်စာစီ24ထုတ်လုပ်တန့်စင်ရေကဏ္ဍအပါအဝင်တက်ထု24ရေထုတ်လုပ်ရေကဏ္ဍတွေမှာအလုတ်ကင်ဆုံးရှုံးမှုဆက်ဖြစ်နေပါတယ်အလုတ်ကင်မဲ့သွားတဲ့အမေရိကန်နိုင်ငံသားအရေအတွက်ဟာ 35,500 ကျဆင်းပြီး 8.3 သန်းအထိရှိတယ်လို့အလုတ်သမားဝန်ကြီးဌာနကပြောပါတယ်နောက်ထပ်လူပေါင်း 6.5 သန်းဟာအချိန်ပြည့်အလုတ်ကင်တွေလိုချင်ကြပေမဲ့အချိန်ပိုင်းအလုတ်တွေကိုပဲရကြပါတယ်လွန်ခဲ့တဲ့နှစ်အတွင်းအလုတ်ကင်ပေါင်း 2.9 သန်းအသတင်းတိုးတက်ခဲ့ပြီး9နှစ်အတွင်းအလုတ်ကင်ပေါင်း 12.8 သန်းတိုးတက်ခဲ့တယ်လို့သမရအင်ပီရောတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအေကနေတောက်ကြောင်နေမနက်ဖက်တရများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာဘိုကိုဟာရမ်စစ်သွေးကြွာလူသားရှိသူတွေရဲ့တိုက်ခိုက်မှုတွေကြောင့်လူပေါင်း150ထဲမှနေတည်ဆုံသွားပါတယ်။အဆိုပြုဆုံးတိုက်ခိုက်မှုက Lake Chad အနီးကူကာဝါမြို့မှာဗိုလ်ထူးညနေပိုင်းကတိုက်ခိုက်မှုဖြစ်ပြီးတော့လူ68ယောက်တည်ဆုံတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရာမဒန်ဥပုပ်နေ့အစိုးမသက်ခင်ဝတ်ပြုစုတောင်းနေတဲ့မျိုးသားတွေကိုတနတ်သမားတွေကဗလီတွေနဲ့ဝင်ပစ်ပြီးတဲ့နောက်အိမ်တွေကိုတိုက်ခိုက်ပြီးစားတောက်ဖွဲ့ရပြင်ဆင်နေတဲ့အမျိုးသမီးတွေကိုပစ်တက်ကြတယ်လို့မျက်မြင်တွေကပြောပါတယ်။ဒီချပြည့်ရတဲ့ခုမှာတော့မွန်ဂူနိုမြို့နာကရွာတွေရွာတွေကိုအင်ကာနေနှောင်းပိုင်းမှာစစ်သွေးကြွားတွေဝင်ပြီးလူ48ယောက်ကိုတပ်ပစ်ခဲ့ပါတယ်။အမျိုးသားတွေနဲ့အမျိုးသမီးတွေတီးကြစီခွဲကြဖို့တနတ်သမားတွေကအမိန့်ပေးပြီးတဲ့နောက်အမျိုးသားတွေကိုပစ်တက်တယ်လို့မျက်မြင်တွေကပြောပါတယ်။အဲဒီနှမျိုးစလုံးဟာဘိုကိုဟာရမ်အဖွဲ့6နှစ်တာလက်နက်ကင်တောင်းချမ်းမှုရဲ့အဓိကနေရာဘော်နိုပြည်နယ်မှာရှိပါတယ်။မေလ29ရက်နေ့မှာသမရမူဟမ္မာဒူဘူဟာရီအာနာရလာကလေးကဒီအစ္စလာမ်ဆွန့်ရောက်ဝါဒီအဖွဲ့ကဘောနိုပြည်နယ်မှာအကြမ်းဖက်တိုက်ခိုက်တာတွေပိုတိုးလာတာကိုတွေ့ရပါတယ
်။မလီနိုင်ငံမြောက်ပိုင်းတဲကန်ရာထဲမှာတိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်6ယောက်ထိဆုံးပြီးတော့9ယောက်ဒဏ်ရာရသွားပါတယ်။ကုလသမဂ္ဂရင်နန်းဟာတင်ဘတ်တူမြို့ရဲ့အနောက်တောင်ဘက်မိုင်30ကျော်အကွာလောက်မှာကြာသပတေးနေ့မနေ့အစောပိုင်းကတိုက်ခိုက်ခံရတာဖြစ်တယ်လို့မာလီနိုင်ငံမှာရှိတဲ့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ကရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒဏ်ရာရတဲ့သူတွေကိုရွှေ့ပြောင်းကယ်တင်နိုင်လိုက်ပြီးအဲ့ဒီနေရာကိုရဟန်းရင်တွေအပါအဝင်တပ်အင်အားထပ်ဖြည့်ထားတယ်လို့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိပြောဆိုခြင်းမရှိသေးပါဘူး2013ခုနှစ်အစောပိုင်းကစပြီးပြင်သစ်ဦးဆောင်တဲ့တပ်တွေကထိုးစစ်တွေဆင်နေပေမဲ့လည်းမာလီနိုင်ငံမြောက်ပိုင်းမှာအကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်နေတုံးပဲဖြစ်ပါတယ်မာလီအစိုးရမဟာမိတ်တပ်တွေနဲ့မြောက်ပိုင်းခွဲထွက်ရေးသဘုံတွေကြားပြီးခဲ့တဲ့နှစ်မှာအပြစ်ခတ်ရစေးရေးသဘောတူညီနိုင်ခဲ့ပေမဲ့လည်းဒီသဘောတူညီချက်ကိုချိုးဖောက်ပြီးအပြန်အလှန်ပြစ်ခတ်တိုက်ခိုက်တာတွေကတော့ဆက်ပြီးဖြစ်နေသေးဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူသားပေါင်း150ကျော်ကိုဆင်းရဲတွင်တွေကထွက်နိုင်အောင်ကူညီလှုပ်ဆောင်ပေးတဲ့ပရာဟိတအဖွဲ့တစ်ခုထူထောင်ခဲ့သူကို2015ခုနှစ်အတွက်ကမ္ဘာစစ်နှစ်ရေးအခါစုချီးမြှင့်လိုက်ပါတယ်ဖာဇယ်ဟာဆန်အဘက်ဟာ BRAC လို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်ကျေးလက်ဖွံ့ဖြိုးရေးကော်မတီကိုထူထောင်ခဲ့သူပါလူပေါင်း5သိန်းလောက်တည်ဆုံခဲ့ရတဲ့1980ပြည့်နှစ်တိုင်ဖုန်းမုန်တိုင်းဒဏ်နဲ့1992ခုနှစ်မှာပါကစ္စတန်ကနေခွဲထွက်ရေးလွတ်လပ်ရေးတိုက်ပွဲဒဏ်တွေကနေပြန်လည်ထူထောင်ရေးအကူအညီပေးဖို့ယာယီကူညီခဲ့စေအဖွဲ့တစ်ခုအဖြစ်အဲ့ဒီကော်မတီကလှုပ်ဆောင်ပေးခဲ့တာပါဘင်္ဂလားဒေ့ရှ်ဟာတချိန်လုံးကကမ္ဘာပေါ်မှာဒုတိယအဆင်ရဆုံးနိုင်ငံတစ်ခုအဖြစ်စီးရင်သွင်းခံခဲ့ရတဲ့နိုင်ငံပါ BRAC အဖွဲ့ဟာဆင်းရဲမွေးတည်မှုပတ်ပြောက်ရေးအာရုံစိုက်လို့ဆောင်တဲ့ဒီကမ္ဘာလုံးမှာအစိုးရမဟုတ်တဲ့အကြီးဆုံးအဖွဲ့တစ်ခုဖြစ်လာပါတယ်အာဖရိကနဲ့အာရှဒေသကလူပေါင်းတန်း150ကျော်ဆင်းရဲတွေကနေထွက်နိုင်အောင်ဒီအဖွဲ့ကကူညီလှုပ်ဆောင်ပေးခဲ့တယ်လို့ခန့်မှန်းထားပါတယ်ဒီကနေ့ဆိုရင် BRAC အဖွဲ့မှာဝန်ထမ်းပေါင်း3000ကျော်ရှိနေပါပြီစာနာရိတ်ခါတွေနဲ့စာနာရိတ်ခါတွေရဲ့အကြီးအသေးနဲ့ရရှိနိုင်မှုအခြေအနေတိုးတက်အောင်လှုပ်ဆောင်ပေးတဲ့သိပ္ပံပညာရှင်တွေနဲ့တခြားလူတွေကိုအသိအမှတ်ပြုဖို့ကမ္ဘာစာနာရိတ်ခါစုကို1986ခုနှစ်မှာနိုဘယ်ဆုရှင်နော်မန်ဘော်လော့ကဖန်တီးခဲ့တာပါလေရင်ပေါ်မှာဆိုးရွားစွာပြုတ်မှုတဲ့ခီးတွေကိုအမြင့်မဲဆင်းသွင်းမဲ့အစီအစဉ်တစ်ခုကိုတရုတ်လေကြောင်းတောလာရေးဆိုင်ရာအာဏာပိုင်တွေစဉ်းစားနေပါတယ် ပြည်မှုဆက်ဆံမှုဆိုးရွားတဲ့ခီးတွေတွေကိုအမြင်မဲ့ဆင်းသွင်းမဲ့စနစ်တခုမကြခင်မှာပဲအဆင်သင့်ဖြစ်တော့မယ်လို့တရုတ်အရက်ဖက်လေကြောင်းတော်လာရေးဆိုင်ရာစီမံခန့်ခွဲရေးအဖွဲ့ CAAC ကပြောပါတယ်ဒီစီစဉ်ကိုလေကြောင်းလိုင်းတွေခီးသွွားလုပ်ငန်းတွေလေစိတ်တွေနဲ့ပူပေါင်းပြီးတော့လုပ်ဆောင်သွားမယ်လို့ရုပ်အစိုးရပိုင်းစင်ဝါသတင်းဌာနကဖော်ပြပါတယ်ဆူဆူရွားရွားပြုမှုတဲ့လေရင်ခီးတွေကိုမှတ်တမ်းတင်ထားမယ်လို့ CAAC ကပြောပါတယ်ခီးတွေတွေကိုလေကြောင်းလိုင်းတွေကအမြင်မဲ့ဆင်းနဲ့ထည့်ရတဲ့အကြောင်းပြချက်တွေအပြင်ဘယ်လိုရေးယူမဲဆိုတာကိုဖော်ပြကြဖို့လည်းတက်ဆိုင်တဲ့အဖွဲ့အစည်းတွေကို CAAC ကတိုက်တွန်းထားပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ဒါကတော့ကိုချိုချိုသိန်းနဲ့ကိုရဲနိုင်တို့ကနောက်ဆုံးရကမ္ဘာသတင်းတွေကိုပြောပြသွားတာပါရှင်အခုတော့တောက်ချာနေနေတဲ့ခင်းသတင်းလှော်တွေကိုတင်ဆက်မှာပါပြပရောက်မဲဆန္ဒရှင်တွေမဲပေးနိုင်ရေးဝါရှင်တန်မြို့မြန်မာတန်ယုံကစတင်စီစဉ်ဆောင်ရွက်နေပေမဲ့အလန်းဝဲတဲ့ပြည်နယ်တွေကမြန်မာတွေအဖို့တော့မဲကိုရိုင်းသွားပေးဖို့အခက်အခဲတွေရှိနေပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပခြင်းအမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့မဲပေးနိုင်ဖို့မြန်မာတန်ယုံကစည်ရင်းတွေကိုစပြီးတော့ကောက်ခံနေပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်2015ခုနှစ်အောက်တိုဘာလအကုန်ဒါမှမဟုတ်နိုဝင်ဘာလဇန်မှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်ပြပရောက်မဲဆန္ဒပေးပိုင်ခွင့်ရှိသူတွေအနေနဲ့မဲပေးနိုင်ဖို့ဝါရှင်တန်မြို့တော်မြန်မာတန်ယုံကနေဂျွန်လ29ရက်နေ့ကနာမည်စာရင်းတွေစတင်ကောက်ခံနေပါပြီမြန်မာနိုင်ငံကုလက်မဲ့ကိုင်ဆောင်ထားပြီးအသက်18နှစ်ပြည့်သူမြန်မာနိုင်ငံသားတွေအနေနဲ့တန်ယုံကိုမဲပေးဖို့အမည်စာရင်းပေးပို့ရမှာဖြစ်ပါတယ်အခုလိုရွေးကောက်ပွဲမှာအဝေးရောက်မြန်မာတွေမဲပေးနိုင်ဖို့မြန်မာတန်ယုံရဲ့စီစဉ်ဆောင်ရွက်မှုတွေကိုကြိုဆိုပေမဲ့တန်ယုံနဲ့အလန်းဝေးတဲ့ပြည်နယ်တွေရောက်နေတဲ့သူတွေအတွက်မဲပေးဖို့အခက်အခဲတွေရှိနေတယ်လို့ Oregon ပြည်နယ်မှာပညာသင်ကြားနေတဲ့မြန်မာနိုင်ငံသားကိုဝင်းမင်းက VOE ကိုပြောပါတယ
်။၃နေရာလည်းပဲရှိတယ် Washington ဒီ New York ဒီ California မှာ၃နေရာပဲတကယ်ပဲမဲကိုယ်တိုင်သွားပေးရမယ်ဆိုရင်တော့ဒီကျွန်တော်တို့အမေရိကန်မှာရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေတော့အခက်အခဲတော့တော်တော်များမယ်လေရှိတယ်။အမေရိကန်ဆိုရလဲဒီပြည်နယ်တွေလည်းအများကြီးနေပြီတနေရာနဲ့တနေရာခီးသွားတဲ့ကလမ်းမဆက်တွေလွယ်တာတော့ဟုတ်တယ်ဒါပေမဲ့ငွေကြေးအရာတော့နည်းနည်းတော့ခက်မှာဗျာဈေးကလည်းကြီးရတော့ကားနဲ့ပဲသွားသွားလေရင်နဲ့ပဲသွားသွားအသွားလာဒီဈေးနှုန်းကနည်းနည်းကြီးတဲ့ခါကျတော့အဲ့ဒီနေရာဒေတာကိုအရောက်သွားပြီးတော့မဲပေးရမယ်ဆိုရင်တော့ဒီမဲလာပေးမယ်လူအရေးအတွက်နည်းမယ်လို့ထင်တယ
် Texas ပြည်နယ်ရောက်မြန်မာနိုင်ငံသူမမြင့်စုကလည်းမဲပေးလို့ရနိုင်တဲ့အခြားနည်းလမ်းတွေကိုတန်ယုံကနေဖော်ပြပေးတင်ကြောင်းပြောပါတယ်
ဟုတ်ညီမအခုတခြားပြည်နယ် Texas မှာနေတဲ့အတွက်ကြောင့်အဲတန်ယုံရှိရဲ့လူအဲ Washington နဲ့ LA ကိုကိုယ်တိုင်သွားပြီးတော့မဲပေးဖို့ကအရန်ခက်ခဲဖြစ်တဲ့အားကြောင့်တခြားနည်းလမ်းတွေပြေဖို့လို့ပူပြီးအဲတန်ယုံကတခြားနည်းလမ်းတွေပေါ်ပြပြီးစတာပေါ့နော်တခြားနည်းလမ်းကတော့အဲအကောင်းဆုံးကတော့အဲ online မှာမဲပေးနိုင်တော့ကောင်းပါပေါ့နော်ဒါမှမဟုတ်တခြားနည်းလမ်းနောက်တစ်ခုရှိရတော့အဲအစားတိုင်းနေတာတိုင်းဟို farmအတီးကြရှိဟာဟိုဖြည့်စဲပြီးကိုယ်ရလက်မှတ်ထိုးပြီးတော့ဒါလိုက်ပဲပို့လိုက်လို့မဟုတ
်အလောင်းဝေးတဲ့ပြည်နယ်တွေရောက်မြန်မာတွေအတွက်စားရိုက်ကျင်းနှန်းကပေးပို့တဲ့စနစ်ကိုစီစဉ်ပေးဖို့ကိုဝင်းမင်းကအခုလိုအကြံပြုပါတယ
် reliable ဘာလို့မျိုးလုံလုံကြည်ကြည်နဲ့မဲအရေးအတွက်ကောက်မှုကနည်းနည်းခက်ခဲတဲ့ခါကျတော့လောက်ရတာကျွန်တော်နိုင်ငံခုမှစတင်ပြီးရွေးကောက်ပွဲတွေလုပ်တဲ့ခါမှာအခက်အခဲတွေအများကြီးရှိနိုင်တယ်လို့ထင်တယ်အဲ့ဒါကြောင့်ကျွန်တော်ကတော့အကြံဉာဏ်အကောင်းဆုံးဖြစ်နိုင်တာကတော့ဒီလိုမျိုးပေါ့နော်မင်းနဲ့ပို့ပြီးတော့ဒီစာလိုက်တဲ့လိုက်ကိုဒီရွေးကောက်ပွဲအတွက်တက်တက်ထားပြီးတော့အဲ့ဒီကနေပြီးတော့မင်းနဲ့ပို့ပြီးတော့မဲဆန်နာကိုပေးနိုင်တာအကောင်းဆုံးဖြစ်မယ်လို့တော့ကျွန်တော်ထင်တယ်။အဲ
့တော့မှန်ကန်မှုရှိမယ်ရောမှန်မှန်ကန်ကန်လုပ်မယ်လို့ရောမျှော်လင့်လားရှင်။ဟိုတန်ယုံနေရာပဲဖြစ်ဖြစ်ရွေးကောက်ပွဲကော်မရှင်ပဲဖြစ်ဖြစ်ဒီမဲတွေမှန်ကန်မှုရှိရေးတရားမျှတမှုရှိရေးနဲ့ပတ်သက်ပြီးတော့ဘယ်လိုမျှော်လင့်ထားလဲရှင်
။ဟုတ်ကဲ့ဒီရမတော့ဒီမဲမှန်ကန်မှုရှိလားမရှိလားဘောတော့မရစ်ကဒီမဲလိန်နာတော့ဘာလို့ရှိမလားဆိုမှန်ကျွန်တော်အမှန်တိုင်းပြောရင်ရိုးသားပြောရင်အမှန်အကန့်တော့ဖြစ်မယ်လို့ကျွန်တော်တို့ကတော့အလုံးမျှော်လင့်ထားကြတယ်။ဒါပေမဲ့လိန်နာတွေရှိနိုင်မလားဆိုရင်တော့လေဒါကျွန်တော်တို့အကုန်လုံးသိနေကြပဲလိန်ကောင်းတဲ့လိန်မှာပေါ့လိန်ငယ်တဲ့လိန်ညာမှာလိန်မဲ့ဒီလမ်းစာတွေလည်းတွေ့နေရပြီမှာဒါပေမဲ့ကိုလုံနိုင်တဲ့အစပေါ့နော်ကိုလုံနိုင်တဲ့အပြောင်းလဲကိုမဲပေးရမယ်အလုပ်ကိုမဲပေးကြပါတကယ်လို့လိန်နေဆိုလို့ရှိရင်ဒါလိန်တဲ့သူတွေကတမိုင်းသူတမိုင်းသူတို့ရေးလိမ့်မယ်နောက်ပြီးတော့ကိုလိုချင်တဲ့အပြောင်းလဲကိုတိုင်းမဲပေးပြီးတော့စတင်ပြောင်းလဲဖို့လိုအပ်တယ်လို့ကျွန်တော်အမြင
်ဝါရှင်တန်အမေရိကန်တန်ယုံရဲ့ဂျွန်လ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြမှာတော့မဲပေးဖို့စီရင်ပေးသွင်းသူတွေအနေနဲ့ဝါရှင်တန်မြို့မြန်မာတန်ယုံကိုလာရောက်မဲပေးနိုင်ခြင်းရှိမရှိဆိုတဲ့ခေါင်းစဉ်ထည့်သွင်းဖော်ပြထားပါတယ်အဲ့ဒီမှာဖော်ပြကြမဲ့စီရင်ပေးသွင်းသူတွေရဲ့သဘောထားနဲ့ပတ်သက်ပြီး အထက်ကိုအကြောင်းကြားပေးမှာဖြစ်တယ်လို့လည်းတန်ယုံတာဝန်ရှိသူတဦးက VOE ကိုပြောပါရယ်လက်ရှိအမေရိကန်မှာတာဝန်ထမ်းဆောင်နေတဲ့မြန်မာအစိုးရဝန်ထမ်းတွေပုဂ္ဂလိကတရားဝင်လာရောက်လုပ်ကိုင်နေသူတွေမြန်မာနိုင်ငံကနေတရားဝင်ထွက်လာသူတွေစီးရင်အရာမဲပေးနိုင်တဲ့လူဦးရေ260နီးပါးရှိနေပြီလို့ဆိုပါရယ်မဲပေးဖို့အမည်စီးရင်ကောက်ခံရမှာအမေရိကန်ပြည်ထောင်စုအရှိနဲ့အလဲပိုင်းမှာရှိတဲ့ပြည်နယ်တွေရောက်မြန်မာနိုင်ငံသားတွေအနေနဲ့ဝါရှင်တန်ကမြန်မာတန်ယုံကိုလိမ့်မှုပြီးအမည်စီးရင်ပေးပို့ကြရမှာဖြစ်ပါတယ်။နယူးယောက်နယူးဂျာစီနဲ့ကွန်နက်တကတ်ပြည်နယ်တွေရောက်မြန်မာတွေကတော့နယူးယောက်မြို့မှာရှိတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ယုံကိုလိမ့်မှုပေးပို့ရမှာဖြစ်တယ်လို့အနောက်ချမ်းပြည်နယ်တွေကတော့ Los Angeles မြို့မှာရှိတဲ့မြန်မာကောင်စစ်ဝင်ရုံးချုပ်ကိုလိမ့်မှုပြီးအမည်စီးရင်ပေးပို့ရမှာဖြစ်တယ်လို့တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့အတိုက်ခံဒီမိုကရေစီလိုလားသူတွေတောင်းဆိုနေကြတဲ့အချက်လက်တွေဟာလွတ်တော်ထဲမှာဖြစ်မလာခဲ့ပါဘူး။ဒါကြောင့်မလို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အလားအလာငငယ်ခင်းကျင်တွေဘယ်လောက်ထိရှိနေအောင်မယ်လို့သတို့ရှင်တွေယူဆပါလဲ။အခုစနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာမိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်သတို့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေပေါ်မှာသောရရှင်ရဲ့အမြင်သဘောထားတွေကိုတင်ပြနိုင်ဖို့အခုလိုတိုက်ရိုက်လည်လိုက်အစီအစဉ်တွေကိုစနေနေ့အင်္ဂါနေ့ညအစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါ။ဒေါ်လာဈေးတက်တာဓာတ်ငွေ့ဓာတ်ငွေ့ဈေးကျတာအစိုးရအသုံးစရိတ်ကြီးမြင့်လာတာတွေနဲ့ကုန်သွယ်ရေးလူငွေပြမှုတွေကြောင့်မြန်မာစီးပွားရေးအကျဘက်ကိုဥတီသွားနိုင်တဲ့အလားအလာတွေရှိနေတယ်လို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကြီးကတတိပေးလိုက်ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင်
။လက်ရှိအမေရိကန်ဒေါ်လာဈေးတက်နေမှုမြန်မာအဓိကတင်ပို့ကုန်ဖြစ်တဲ့သဘာဝဓာတ်ငွေဈေးချနေတာတွေကမြန်မာဘဏ္ဍာရေးပိုင်းကိုအားနည်းသွားစေတယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကတတိပေးလိုက်ပါတယ်။အစိုးရသုံးစီကြီးမြင့်လာတာကြောင့်အကျွေးထူလာတာကုန်သွယ်ရေးလုံငွေပြမှုကြောင့်ကုန်စည်လုံးကြီးမြင့်လာမယ့်အရေးကိုလည်းထောက်ပြပြောဆိုပြီးလွတ်လပ်လာတဲ့မြန်မာဘဏ္ဍာရေးကဏ္ဍကိုပိုပြီးစနစ်တကျစီမံခန့်ခွဲဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒီအချက်တွေကစီးပွားရေးလုံခြုံနိုင်စွမ်းနဲ့မူဝါဒရေးရာပိုင်းမှာအားနည်းမှုတွေဖြစ်စေနိုင်တယ်လို့ IMF ကပြောဆိုလိုက်ပါတယ်။ဒါကြောင့်လည်းမြန်မာစီးပွားရေးအကျဘက်ကိုဥတီသွားစေနိုင်တဲ့အလားအလာတချို့ရှိနေတာဖြစ်တယ်လို့ထောက်ပြပြောဆိုလိုက်တာဖြစ်ပါတယ်။ကမ္ဘောဇားဘာရဲ့ဒုတိယဥက္ကဋ္ဌဦးတန်းလွင်ကတော့မြန်မာစီးပွားရေးဖွံ့ဖြိုးမှုကမကျနိုင်ပါဘူးလို့ပြောပါတယ
်။အဲအမေပြောတဲ့စီးပွားရေးကျမယ်ဆိုတဲ့ဟာတွေကတော့သူဆိုလဲတဲ့ဘောကတော့စီးပွားရေးကျမှာမဟုတ်အမစီးပွားရေးတိုးတက်မှုနှုန်းလျော့သွားမယ်ဆိုတဲ့ဘောကိုပြောတာနော်။စီးပွားရေးကျမယ်ဆိုတာ negative ဖြစ်သွားတယ် sense ကအမကဟိုအဲ့ဒီဘောမဟုတ်ဘူး။တိုးတက်မှုနှုန်းကအကွက်ရှိနေတယ်ဗမာပြည်ကအလားအလာအကောင်းတယ်တော့တိုးတက်မှုအမေကအတိမပြောရတာပဲ။6ကနေ998အခုဒီနေ့ဆို900ကျော်တက်မယ်နော်အဲ900ကျော်တက်မဲ့ဟာလာလာကနောက်တော့နောက်တစ်နေ့ဆိုရင်တော့ double digit တော့ဖြစ်နိုင်ပြီလာလာ
မြန်မာနိုင်ငံတော်ဗဟိုဘဏ်ကဈေးကွက်ပေါက်ဈေးအတိုင်းငွေလဲနှုန်းထားကိုတတ်မှတ်ဖို့အကျွေးတင်တာကိုရှော့ချရေးဆောင်ရွက်ဖို့ IMF ကအကြံပြုထားပါတယ်တည်ငြိမ်တဲ့ငွေလဲလှနှုန်းထားတဲ့ထူထောင်ထားနိုင်ဖို့အတွက်မြန်မာနိုင်ငံတော်ဗဟိုဘဏ်ကလွတ်လပ်တဲ့လုတ်ပိုင်권အာဏာကိုအခုထက်ပိုပြီးတော့အသုံးချသင့်တယ်လို့လည်းဦးတန်းလွင်ကထောက်ပြပါတယ်
။ကောင်းတာတော့ဒီလဲလှနှုန်းတစ်ခုဟာ market base ကိုခေါ်တယ်နော်။ဈေးကွက်နဲ့နှိစက်တဲ့နှုန်းနဲ့ပဲသူကသတ်မှတ်တာပိုကောင်းတယ်။ဒါလို့ဗဟိုဘဏ်ကလွတ်လပ်권ရပြီဆိုရင်ဒါမြန်မြန်ဆန်ဆန်သူလုတ်ကိုကောင်းတာလေ။ဒီလွတ်လပ်권ကိုသူကအသုံးချပြီးတော့ဈေးကွက်မှာဖြစ်နေတဲ့ဟာကိုသူမြန်မြန်ဆန်ဆန်ဟလာဟို action ယူလို့ရှိရင်အဲ့ဒါကခုနပြောတဲ့လုံးအတက်ချာတိတ်မမြန်ဘူးပေါ့အဲ့တော့အရေးကြီးတာတော့ရေးကွက်ကအခြေခံသဘောတရားအရာပေါ်ပေါက်နေတဲ့ဒီလိမ့်လိမ့်နှုန်းနဲ့ဤဆက်တဲ့နှုန်းကိုပဲသူကဟိုယူဖို့လိုတယ်လေအဲ့ဒါအတိမပြုဖို့လိုတယ်အခုကအဲ့လိုဗနီးစာဘက်နဲ့အပြင်ပါဈေးကွက်မှာပေါက်နေတာလုံးဝတက်နေတယ်ဒီကသူတက်မှတ်တဲ့နှုန်းကနည်းနေတော့ဘာနေကနေဒါကြတဲ့သူ့ရဲ့စီမင်းစည်းကမ်းအတိုင်းပဲဟိုတက်မှတ်တော့အဲ့ဒီမှာဒီကုနာနိုင်ငံသားတုံးငွေဒေါ်လာတွေဝယ်လို့မရဘူးဖြစ်လာတော့ဝယ်လို့မရရောင်းတာလည်းခက်သွားတာပေါ့
လက်ရှိမြန်မာအဓိကတင်ပို့ကုန်ဖြစ်တဲ့တဘာဝဓာတ်ငွေဈေးနှုန်းကျဆင်းတာကြောင့်မြန်မာဘဏ္ဍာရေးကိုထိခိုက်နိုင်တယ်ဆိုတဲ့ IMF ရဲ့ပြောဆိုချက်ကိုတော့ကမ္ဘောဇာဘဏ်ရဲ့ဒုတိယဥက္ကဋ္ဌဦးတန်းလွင်ကသဘောမတူပါဘူး။တဘာဝဓာတ်ငွေဈေးကျပြီးမြန်မာနိုင်ငံကတဘာဝဓာတ်ငွေပိုပြီးတိုးတက်ထုတ်လုပ်နိုင်တဲ့အနေအထားမှာရှိတယ်လို့သူကထောက်ပြပါတယ်။
အဲ့တော့ IMF ကဘယ်လိုမြင်လဲဒီကျွန်တော်ကမြင်တာကတမျိုးမြင်တယ်နော်ဟိုနောက်ထပ်တိုးပြီးတော့ပို့တာတော့ဘာလို့ဟလာပို့ပြီးတော့ဟိုတိကျဆိုရင်စီးပွားရေးပြန်ပြီးတော့နလာထူလာတော့သူကတခါပြန်ပြီးတော့နည်းနည်းတိုးဝယ်ရတယ်ရှိနေတာလေအဲ့ဒါလည်းရှိတယ်လေနောက်တစ်ဖက်ကလည်းခုနကပြောတဲ့ twin tick ကနေထွက်လာတဲ့အားတွေလည်းဒါထပ်ပြီးတော့တိုးချက်ပို့လို့ရှိရင်နော်အဲပြန်ပြီးတော့ပုံချကြည့်လိုက်ရှင်တော့ဒါတိတ်ပြီးတော့ကြမယ်လားလားတော့မမြင်ဘူ
းလက်ရှိမြန်မာနိုင်ငံရဲ့လူမှုရေးစီးပွားရေးအသွင်ကူးပြောင်းမှုကာလမှာစီးပွားရေးကဏ္ဍတည်ငြိမ်မှုကိုထိန်းထားနိုင်ဖို့ကအရေးကြီးတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးကပြောဆိုထားပါတယ်အများပြည်သူရင်းနှီးမြှုပ်နှံမှုတွေဖန်တီးပေးဖို့ခိုင်မာတဲ့ဘဏ်လုပ်ငန်းဆိုင်ရာစီမင်းတွေနဲ့ဘဏ္ဍာရေးကဏ္ဍတည်ငြိမ်ရေးအတွက်ကြီးကြပ်လုပ်ကိုင်နိုင်မှုနဲ့ဖွံ့ဖြိုးမှုကိုအထောက်အကူဖြစ်စေမယ့်စီးပွားရေးကဏ္ဍအဝင်အဝိုင်းတိုးတက်လာဖို့တွေကိုလှုံ့ဆော်ဖို့လဲမြန်မာအစိုးရကိုယ်စားလှယ်တွေနဲ့ပြီးခဲ့တဲ့သတင်းဖတ်တွေအတွင်းတွေ့ဆုံဆွေးနွေးခဲ့တဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးကတိုက်တွန်းလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံရင်ဆိုင်နေရတဲ့ဖွံ့ဖြိုးရေးဆိုင်ရာကြီးမားတဲ့လိုအပ်ချက်ကိုဖြေရှင်းနိုင်ဖို့ကတော့အစိုးရရဲ့စီးပွားရေးဆိုင်ရာစီမံခန့်ခွဲနိုင်စွမ်းကအရေးပါတဲ့တော့ချက်ဖြစ်ပါတယ်လို့လဲ IMF ကမှတ်ချက်ပေးပါတယ်ရှင်။
မတ်တင်ကြီးထိုက်ပြပြသွားတာပါအခုလိုမြမစီးပွားရေးအလားအလာကျဆင်းလာနိုင်တယ်လို့ IMF ကသတိပေးပြောဆိုလိုက်ချိန်မှာပဲမြမနိုင်ငံမှာရှိတဲ့ကျေးလက်ဒေတာဖွံ့ဖြိုးတိုးတက်မှုတွေလုပ်ကင်ဖို့ကမ္ဘာဘဏ်ကြီးကနေအမေရိကန်ဒေါ်လာတန်400ပေးအပ်လိုက်ပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါ
မြန်မာနိုင်ငံမှာဖွံ့ဖြိုးမှုနယ်ပါတဲ့မြို့နယ်62မြို့နယ်ကိုရွေးချယ်ပြီးတော့လိုအပ်တဲ့လုပ်ငန်းတွေလုပ်ကိုင်နိုင်မှုအတွက်ကမ္ဘာဘဏ်ကနေဒေါ်လာတန်400ထပ်ဆောင်ပေးအပ်လိုက်ပါတယ်။ကြေးရွာနေပြည်သူတွေအထူးကလိုအပ်နေတဲ့နေရာတွေမှာဒီငွေတွေကိုအသုံးပြုသွားမှာလည်းဖြစ်ပါတယ်။စည်ရဲနံပါတ်မှုများပြားတဲ့တိုင်းနယ်ပြည်နယ်တွေကိုရွေးချယ်ပြီးတော့အထူးကကူညီထောက်ပံ့သွားမယ်လို့လည်းကမ္ဘာဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာပြန်ကြားရေးအရာရှိကိုကျော်စိုးလင်းကအခုလိုပြောပါတယ
်။စည်ရဲနံပါတ်မှုနှုန်းမြင့်မားပြီးတော့မှလိုအပ်ချက်ရှိနေတဲ့ဒီတိုင်းနယ်ပြည်နယ်တွေမှာတော့အတိအကျအများစုဖြစ်မယ်ပေါ့နော်ဒါပေမဲ့ဟိုဒီတိုင်းနယ်ပြည်နယ်တော့တော်တော်သူကအနှံ့အပြားတော့ဖြစ်ပါလိမ့်မယ်တိုင်းနယ်ပြည်နယ်တစ်ခုချင်းစီမှာနှမျိုးနယ်စီပုံစံနယ်စီစသည်ဖြစ်ပေါ့အဲ့လိုဆောင်ရွက်သွားမှာဖြစ်ပါတယ
်ဒီစီမံကိန်းကိုကမ္ဘာဘဏ်ကနေရန်ပုံငွေနဲ့လိုအပ်တဲ့နည်းပညာတွေကိုထောက်ပံ့သွားမှာဖြစ်ပြီးတော့ကြေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့လည်းကိုကျော်စိုးလင်းကဖွင့်ဟပါတယ
်ကြေးလက်ဒေတာမှာရှိတဲ့ရိုက်ရွာအဖွဲ့အစည်းတွေကအတူတူရရမှာရှိတဲ့ဒီလိုအပ်ချက်တွေကိုသူတို့ဦးစားပေးပြီးတော့မှသူတို့ကိုယ်တိုင်ရွေးချယ်ဆုံးဖြတ်ခွင့်ပေးတယ်နောက်ပြီးတော့မှဒီသူတို့ကြီးရွာတရားချင်းစီအတွက်ရရှိတဲ့ဒီရန်ပုံငွေကိုသူတို့ဘာသာသူတို့စီမံခန့်ခွဲပြီးတော့မှသူတို့ရဲ့လိုအပ်ဆုံးဖြစ်တဲ့လုပ်ငန်းတွေကိုသူတို့ရွေးချယ်ဆောင်ရွက်တဲ့ဟာကိုပေးတဲ့အတွက်ဒီမှာရှိတဲ့ဒီလူတို့ရဲ့သွားဆောင်ရည်ကိုလည်းမြင့်မြင့်ပေးရရောက်တဲ့စီမံကိန်းတစ်ခုဖြစ်ပါတယ
်ဒီဒေါ်လာတန်400ကဘယ်လိုလုပ်ငန်းတွေကိုအဓိကလုပ်ကင်သွားမလဲဗျ
အခုဒီခွင့်ပြုပေးလိုက်တဲ့ဒီချင်းဝင်တွေကကျွန်တော်တို့ဒီမြန်မာတနိုင်ငံလုံးမှာရှိတဲ့ဒီမြို့နယ်ပေါင်း60နဲ့မြို့နယ်မှာဒီလူမှုကိုပြုစီမံကိန်းကိုအကောင့်တွေပေါ်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ
်။စီးရဲနံပါတ်မှုလျှော့ချရေးပညာရေးကျန်းမာရေးကဏ္ဍတွေအပါအဝင်ပုဂ္ဂလိကအခန်းကဏ္ဍတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ကမ္ဘာဘဏ်ကဒေါ်လာတန်1600ကူညီထောက်ပံ့တဲ့သုံးနှစ်စီမံကိန်းလှုပ်ဆောင်နေရလည်းဖြစ်ပါတယ်။ဒီစီမံကိန်းမှာကြီးရွာတရားချင်းစီအလိုက်ရရှိမဲ့ရန်ပုံငွေတွေကိုဒေသခံတွေရဲ့လိုအပ်ချက်တွေအရသူတို့ကိုယ်တိုင်စီမံခန့်ခွဲနိုင်မှာလည်းဖြစ်တယ်လို့ကိုကျော်စိုးလင်းကဆိုပါတယ
်။အဓိကကဒီစီမံကိန်းကိုအဓိကအကောင့်တွေပေါ်တဲ့အဲဒီအဖွဲ့အဖွဲ့စီကတော့ဒီမွေးမြူရေးရေလုံငန်းနဲ့ကြီးလက်ဖွံ့ဖြိုးရေးဦးစီးဌာနလက်အောက်မှာရှိတဲ့ဒီကြီးလက်ဦးစီးဌာနကနေပြီးတော့မှဒီစီမံကိန်းကိုအဓိကအကောင့်တွေပေါ်မှာဖြစ်ပါတယ်။ဆိုတော့ကမ္ဘာပံ့ပိုင်းတွေကတော့ဒီစီမံကိန်းအကောင့်တွေပေါ်နိုင်ဖို့အတွက်ကိုဒီပန္နာရေးရပံ့ပိုးပေးတယ်။နောက်ပြီးတော့ဒီဘလိုကောင်းတဲ့ပေါ်ဆောင်ရရမယ်ဆိုတော့ဒီနီးလန်းနေကျွန်တော်တို့ကမ္ဘာဘဏ်ကပံ့ပိုးပေးတာဖြစ်ပါတယ်ဆိုတော့အဓိကကောင်းတဲ့ပေါ်ဆောင်ရမှာကတော့ဒီကြေးလက်ဦးစီးဌာနကတာဝန်ယူပြီးတော့မှအကောင်းတဲ့ပေါ်ဆောင်ရမှာဖြစ်ပါတယ
်ကမ္ဘာဘဏ်ဟာ2012ခုနှစ်ကလေးကမြန်မာနိုင်ငံတဝန်းမှာရှိတဲ့ကြေးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လူတုဗဟုပြုစီမံကိန်းတွေအဓိကလှုပ်ဆောင်နေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်ဝေးလံခံပြားတဲ့ကြီးလက်ဒေတာတချို့မှာလုပ်ငန်းငယ်ပေါင်း350ကျော်ကိုဆောင်ရွက်ပေးနိုင်ခဲ့ပြီးတော့ကြီးရပေါင်း1900အတွက်ရေရရှိရေးစာတင်ကြောင်းနဲ့လန်ဒတာဆောက်လုပ်မှုတွေကိုကူညီနေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော်ကိုထက်အောင်ပါရှင်အခုတော့ အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်သွေးကြအဖွဲ့ရဲ့ထိတ်တန်းကောင်းဆောင်တွေဖမ်းဆီးခံလိုက်ရတဲ့သတင်းလွှာကိုပြောပြမှာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်သွေးကြတွေလို့တန်တရားရှိသူ12ယောက်ကိုလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဖမ်းဆီးလိုက်သူတွေထဲမှာအယ်ခိုင်ဒါအဖွဲ့နဲ့ဆက်နွယ်ပြီးမနစ်ကတောင်အာရှမှာစတင်ပေါ်ပေါက်လာတဲ့အဖွဲ့ရဲ့ထိတ်တန်းကောင်းဆောင်2ယောက်လည်းပါဝင်နေပါတယ်ဒီစစ်သွေးကြအဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရှေးယိုဇွဲအစ္စလာမစ်ဝါဒီတွေကိုဝေဖန်တဲ့ဘလော့ဂါနှစ်ယောက်ကိုတပ်ဖြတ်ခဲ့တယ်လို့ထုတ်ဖော်ပြောဆိုထားတဲ့အဖွဲ့လေးဖြစ်ပါတယ်။ VOA သတင်းတောက် Angela Pasricha New Delhi ကနေသတင်းပေးပို့ထားတာကိုဦးစံမိုးဝီပြောပြပါအောင်ရှင်
။ဗိုလ်ထူးနဲ့တင်လေလုံးနဲ့ညတကောင်ရံအချိန်ထိဝင်ရောက်စီးနှင်းမှုတွေဆက်တိုက်ပြုလုပ်ခဲ့ပြီးတဲ့နောက်ဖမ်းဆီးရမိမှုတွေနဲ့ပတ်သက်ပြီးတော့ကြာသပတေးနေ့မှာဘင်္ဂလားဒေ့ရှ်အစိုးရကျန်းဖက်မှုနှိမ့်နှင်းရေးအဖွဲ့ရဲ့လျှက်တပြက်လှုပ်ရှားမှုတပ်ရင်း RAB တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုလိုက်ပါတယ်။တန်တရားရှိသူတွေကတချို့ကိုဘူဒာယုံမှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်း RAB အဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးမတ်ဆူဒူအလမ်ကပြောပါတယ်။တခြားတန်တရားရှိသူတွေကိုဒက်ကာမျိုးရင်းပုံအောင်နေကြတဲ့နေရာတွေကနေဖမ်းဆီးခဲ့တာလို့ဆိုပါတယ်။ဖမ်းဆီးရမိတဲ့အထက်မှာအိန္ဒိယတိုက်ငယ်အတွင်းအယ်ခိုင်ဒါအဖွဲ့ညှိနှိုင်းရေးမှူးမိုင်နူးအစ္စလမ်နဲ့အဖွဲ့ရဲ့အကြံပေးဇာဖာအီမင်တို့ပါဝင်ပါတယ်မြန်မာနိုင်ငံဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာမွတ်စလင်တွေအပေါ်နှိမ့်ကွပ်မှုတရားမျှတမှုမရှိတဲ့လုပ်ရက်တွေကိုကယ်တင်ဖို့နဲ့အာရှအရှေ့တောင်ပိုင်းမှာဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲဖို့အတွက်ဒီအဖွဲ့အစည်းကိုပြီးခဲ့တဲ့စက်တင်ဘာလမှာဖွဲ့စည်းခဲ့တာဖြစ်တယ်လို့အယ်ခိုင်ဒါအဖွဲ့ကကြေညာခဲ့ပါတယ်ထောက်လိုင်းရေးသတင်းအချက်အလက်တွေအရဒီလူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့စီစဉ်နေတာကိုတွေ့ရှိရကြောင်း RAB ရဲ့ပြောခွင့်ရသူအလမ်ကပြောပါတယ်
We could recover the huge amount of explosives that using making bombs and the IED devices and few other the extremist or militant books that is using
through ဘုံလုတ်တဲ့ဖောက်ခွဲပစ္စည်းအများပြားကိုကျွန်တော်တို့ဖော်ထုတ်နိုင်ခဲ့ပါတယ်။နောက်ပြီး EID လို့ခေါ်တဲ့လက်လုတ်ကိရိယာတွေ၊စောင်ပုတ်တွေ၊လှုပ်ရှားမှုတွေနဲ့လေ့ကျင့်သင်ကြားရေးမှာအသုံးပြုတဲ့အစွန်ရောက်စစ်သွေးကြွတွေရဲ့လက်ဆွဲစာအုပ်တချို့ကိုလည်းသိမ်းမိခဲ့ပါတယ
်။စစ်သွေးကြွ12ယောက်ဟာဘူဂရာမြို့နယ်ကမဒရာစာဘာသာရေးကျောင်းကိုသွားပြီးလူစုဆောင်ဖို့နဲ့တင်နန်းပို့ချဖို့လုပ်နေကြတယ်လို့အလမ်ကပြောပါတယ်
။ They are trying to collect their members and they are trying to collect some of the equipments to announce that this organization is still running in this area.
သူကအဖွဲ့ဝင်အသစ်တွေစုဆောင်မှုအကြိုပန်းနေကြပါတယ်။နောက်ပြီးဒီအဖွဲ့အစည်းဟာဒီနေ့မြန်မာဆက်လှုပ်ရှားနေပြီးသူတို့ဒီစစ်စင်ရေးကိုကင်တွယ်လှုပ်ဆောင်နေသူတွေအဖြစ်ကြီးညာနိုင်ဖို့အတွက်လိုအပ်မဲ့အသုံးဆောင်တွေကိုလိုက်ပြီးတော့စုဆောင်းနေကြပါတယ်
။အိန္ဒိယတိုက်ငယ်မှာရှိတဲ့အယ်ခိုင်ဒါအဖွဲ့ဟာဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေအတွင်းမှာစာရေးဆရာတွေနဲ့ပညာတတ်တွေတော်တော်များများကိုတပ်ဖြတ်ခဲ့တဲ့အကြောင်းမေလအတွင်းမှာထုတ်ပြန်တဲ့6မိနစ်ဗီဒီယိုမှာထုတ်ဖော်ပြောဆိုခဲ့ပြီးသူတို့ဟာဘာသာရေးဖောက်ဖျက်သူတွေလို့ပြောပါတယ်။ဒီလိုတပ်ဖြတ်ခံရသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘွားအမေရိကန်နိုင်ငံသားအဗီဂျစ်ရိုက်ပါဝင်ပါတယ်။သူဟာလူသိများထင်ရှားတဲ့ဘလော့ဂါတစ်ဦးဖြစ်တယ်လို့ဘာသာရေးတမာကျန်းစာတွေကိုပြစ်တင်ဝေဖန်သူတဦးဖြစ်ပြီးဖေဖော်ဝါရီလအတွင်းဒက္ကာမြို့ကလမ်းတစ်ခုပေါ်မှာခုတ်ထစ်တပ်ဖြတ်ခံခဲ့ရပါတယ်။နောက်ထပ်တခြားဘင်္ဂလားဒေ့ရှ်နိုင်ငံသားဘလော့ဂါတဦးဖြစ်တဲ့ရာဂျစ်ဟိုက်ဒါကိုလည်းသူတို့တပ်ပစ်ခဲ့တယ်လို့အဲ့ဒီအုပ်စုကပြောပါတယ်။ဒေသတွေမှာအယ်ခိုင်ဒါနဲ့ဆက်နွယ်ပတ်သက်တဲ့အဖွဲ့ဖွဲ့စည်းခဲ့ပြီးတဲ့နောက်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကထောက်လိုင်းရေးအဖွဲ့တွေကိုတက်လှမ်းနှိုးဆော်ထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလူညုံရေးကိစ္စလေးလာတုံးသက်သူတွေကတော့သူတို့အနေနဲ့ဒီနိုင်ငံတွေအတွင်းမှာလူသစ်ရှာဖွေစုဆောင်းဖို့ဆိုတာတိတ်လွယ်တဲ့ကိစ္စမဟုတ်ဘူးလို့သုံးသပ်ကြပါတယ်။ဒီနိုင်ငံတွေမှာမွတ်စလင်ဥယေကြီးကြီးမားမားရှိကြပေမဲ့အယ်ခိုင်ဒါတို့ IS စစ်သွေးကြွအဖွဲ့တို့စတာတွေကိုဝင်ရောက်ခြင်းနဲ့အာတိတရှိသူကတော့နည်းနည်းပါပါပဲရှိလိမ့်မယ်လို့သုံးသပ်ကြပါတယ်ခင်ဗျာ
။ဦးဆံမိုးဝေပြောပြသွားတာပါရှင်။မကြာခင်မှာတော့တောက်ချနေနေတဲ့ခင်းတိုင်းထုတ်လွှင့်နေတဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလှော်တွေကိုနားဆင်ရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်တင်ဆက်သွားမှာပါလိုင်းတိုမီတာ24 32 49တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါဒီခါကျတန်ရာကမပြင်းထန်မှုပေါ်ရလေးပဲရှိတယ်ဒါပေမဲ့အထက်မှာဦးနောက်ကတိုက်လိုက်တဲ့အရှင်နဲ့လောက်ခါသွားပဲ
ဦးကောင်းတန်ရအရေးပေါ်ပြည့်စုံမှုနဲ့ပတ်သက်တဲ့ကျမ်းမာရေးကဏ္ဍမှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ American Indian အသုံးနှုန်းသင်ကန်းစာကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ်ရှင်
ရရှိများရှင်မစ်စဝီတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလိမ့်အများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ်စဝီ3လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲအဲတူဦးကတော့အားနာလို့ဖြစ်စီစိတ်နာကောင်းလို့ဖြစ်စီကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအချိန်မျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်းစကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Say let me foot the bill for this
နောက်ထပ်နားဆင်ကြည့်ကြရအောင
် Say let me foot the bill for this
အတိအပယ်ကတော့ကျမပြီးပြစီဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီးဘန်းစကားအတိအပယ်ကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယတစ်မျိုးပြောနိုင်တာကတော့
Here let meIt's my treat.
Now, ta, na sin chi ja ya aung.
Here, let me, it's my treat.
Adibe ga ro, jama chui ba me, su ra be phit ba de. Di niya ma, T-R-E-A-T, treat ga adibe miu miu shi ba de. Say chan da ya aung, chui da, mui da, le saong bi da, sa ta phin gu, yi nyun piyo su ra phit ba de. Sa tau saing twa lu, be du ga chui ma le, nao na inga ma lu, ko otwe, ko pe ja ji su yin go, be lu piyo ma le.
Dutch treat.
Now to count Nasian Chijayao.
Dutch treat.
Dutch treat asa. Now tap Yolo Yare atong de muga.
Go Dutch.
Now to count Nasian Chijayao.
Go Dutch.
Diniyama. D-U-D-C-H. Dutch ga bega ladale. Shimbiaya mesuino. Holland Nangang da Dutch ga lada pipari. Lungere nipong tunga joga. Britishane Dutch viha. Sipwe jidwe sinwe gejare.စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါလေအဲ့ဒါကတော့ထူစင်ကပေါ့ဥပမာ Courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch Courage လို့ဆိုရင်တော့တတ္တိကြောင့်တာကိုဆိုလိုပါလေဥပမာသူကအရက်မှုမှာတတ္တိရှိတာဆိုရင် Dutch Courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ Treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်။ကိုစားတာတွေကိုပေးကြီးဆိုတဲ့သဘောရောက်ပါလေ။တော်ရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တဲ့အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
Pick up the tab.
နောက်တစ်မျိုးက
Foot the bill.
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
It's my treat.
ကိုစားတာကိုကိုပေးကြီးဆိုရင်တော့
Dutch treat.
Now, the new Bionainaga.
Go Dutch.
Lo Bionainare. Eragaro, Dini Minute, Timpia Gede, Idiom, Thume Pipare.
American Indian အသုံးနှုန်းသင်ကန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်သွားတာပါရှင်။ဒီအစီအစဉ်ကို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့တနင်္လာနေ့ညနေခင်းရုပ်သံအစီအစဉ်မှလည်းအပတ်စဉ်တင်ဆက်နေပါတယ်။ကြည့်ရှုအားပေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုတင်ပြမှာပါ။ဥကောင်းတန်ရအရေးပေါ်ပြုစုမှုအပိုင်း1ကိုဒီတစ်ပတ်တင်ဆက်ထားပါတယ်။မြန်မာနိုင်ငံမှာအဖြစ်များပြီးအသက်အန္တရာယ်ကြီးတဲ့ဥကောင်းတန်ရအတွက်ဆေးရုံမရောက်ခင်မှာအရေးပေါ်ပြုစုကုသပေးဖို့အရေးကြီးတဲ့အကြောင်းကျန်းမာရေးပညာရှင်တွေကပြောပါရယ်ဒီအကြောင်းအယိုးအထုကုခွဲစိတ်ဆရာဝန်ကြီးနဲ့အယိုးယောဂပညာအငိမ့်စားဌာနမှူးပါမောခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ပါမောခဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကတော့ဒီဥကောင်းထံရရတာနဲ့ပတ်သက်ပြီးတော့ကာကွယ်ရေးအကြောင်းတွေကိုကျွန်တော်တို့အဓိကပြောပြီးတဲ့အခါမှာအခုတစ်ခေါက်တော့ဆရာကြီးအခုလိုဒီကာကွယ်တဲ့ဂျားတွေကဖြစ်လာခဲ့ရင်ပေါ့ဆရာနော်ဘယ်အချက်တွေကိုအဓိကထားရမလဲဆိုတာကိုဆက်ပြောကြအောင်ဆရာဒီဥကောင်းထံရရတာပြင်းထန်မပြင်းထန်ကိုဘယ်လိုသိနိုင်မလဲဆရာ
အဲကျွန်တော်တို့အင်တာရေးကြည့်ပါတယ်ခင်ဗျာသူရဲ့တိဖို့ဆိုတာလေဒီကဲတဲ့ကောင်းခံပြီလေဆိုတာနဲ့ဆရာနဲ့ဖူးရောင်တာပြည့်စည်နာမောဆုတ်ပြတ်တော်တာဖြစ်ဖြစ်ဘယ်လိုအင်ဂျူရီမျိုးပဲဖြစ်ဖြစ်ဘောအမြင်ကျလို့ဖြစ်ဖြစ်ကားအက္ခိဒန့်ဖြစ်ဖြစ်မော်တော်ဆိုင်အက္ခိဒန့်ဖြစ်ဖြစ်ဘယ်ဟာပဲဖြစ်ဖြစ်အဲ့မှာနှမျိုးလျှောက်ခွဲကြလို့ရပါတယ်ဒီခါကျတန်ရာကမပြင်းထန်မှုပေါ်ရလေးပဲရှိတယ်ဒါပေမဲ့အဲမှာဘုံနောက်ကတိုက်လိုက်တဲ့အရှင်နဲ့လှုပ်ခါသွားတဲ့အတွက်ဒီစာပန်ချင်ရှိပါတယ်အဲတော့ကျွန်တော်တို့ကဟဲ့ဒီကြီးရမယ်ပေါက်ပြဲချီကြီးဖြစ်စီမရှိသည်ဖြစ်စီပေါ့လေကျွန်တော်တို့သိရမှာကလူနာကတကယ်တကယ်သတိလစ်သွားလားမလစ်သွားလားသတိလစ်တာမှာတောက်လျှောက်ကြီးတလစ်တွေရှိသလို transient ပေါ့လေခဏလေးနေတော့ဖြစ်မယ်တော့ပြန်ပြီးကောင်းလာတယ်နော် initial loss of consciousness ပေါ့လေအဲ့ဒါကိုကျွန်တော်ကြည့်ရပါတယ်လောက်ချင်းကြတယ်နော်အဲ့တော့ကျန်သတိရလာတဲ့လူတဲ့မမရှိမယ်သတိလည်းကောင်းနေရဆိုရင်တော့ဒါဒါပါပဲဖြစ်ဖြစ်ကျွန်တော်တက်တာရှင်းနေပါတယ်ဒါပေမဲ့လည်းကျွန်တော်အထဲမှာဖြစ်ပြတဲ့ကြောင်းလေးနဲ့ဘုံတော့ခင်မှာဖြစ်ပြကြောင်းလေးနဲ့ဖြစ်နိုင်တဲ့အတွက်ဒီကရံရတဲ့လူတိုင်းကိုကျွန်တော်ဆေးရုံကောင်းခိုင်းနေရဆိုရင်ဆေးရုံပြင်ပြီးတော့ဒီကရတော့ observation လုပ်ပြပါလေစောင့်ကြည့်ကာလမှာကျွန်တော်ဒေရှာရမော်နီတာလုပ်ဖို့လိုရဲနောက်တစ်ခုကတော့အကောင်ချက်ဖြစ်သွားတယ်ဘယ်လိုလုပ်ရမလဲအဲ့ဒီအမှားအရေးကြီးပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတတိလစ်သွားလို့ရှိရင်ဘာတွေလုပ်ပေးဖို့လိုမလဲဆရာ
အကောင်ချက်ဖြစ်သွားတယ်ဆိုရင်ကျွန်တော်တို့မက်ဒစ်ချက်ပထမဆုံး ABC ပေါ့ဗျာနော် airway ကြည့်ရပါတယ် airway ကဒီကောင်းတဲ့လေဘေးရိုးနဲ့လည်းဆက်နေတာဖြစ်တဲ့အတွက် airway မှာထိခိုက်နေတဲ့အခြေအနေရှိပါတယ်အရင်ကမှလည်းထိခိုက်နေတဲ့အခြေအနေရှိတယ်အရင်ကထိခိုက်တယ်လို့ဒါမျိုးဖြစ်ခဲ့တာမျိုးတွေကလည်းကျွန်တော်အောက်ပိုင်းနေရာကျောသားတွေကခံကျင်ဖြစ်တော့ပေါ့လေအဲဒီမှာအဓိကဒီသက်ရှိရဲ့တာနာဖြစ်တဲ့ intercostal muscle ဆိုတာပေါ့ဗျာ။နောက်ဒါဖြစ်ဖြစ်တယ်ပေါ့။ဒါဆိုရင်တော့ level ရုံတမလေးရဲ့အထက်မှာဖြစ်လို့ရှိရင်သူက convert ဖြစ်သွားရင်ပိုပြီးစီးရရှင်ပါ။အဲဒီလိုမျိုးတဲ့အချင်းတစ်ထည့်တက်ကေကုတော်မှုတွေလုပ်ပြီးလို့ရှိရင်ဆေးဝင်နေတော့ပို့ဒီသက်ရှိစနာအောင်တော့ဒီပီရတ်တင်မှာကျွန်တော်ထောက်ကူပေးရတယ်နဲ့တက်ရှင်ရအောင်လုပ်ပေးရတယ်။နောက် recover ဖြစ်လာတဲ့အခါကျမှသူခံကျင်နေကြံဖြစ်မှာပေါ့လေ။အဲ့တော့ဆေးရုံတင်မှုအရင်ကြည့်လို့ပါတယ်။အဲ့တော့ပထမဆုံးကြည့်ရမှာတော့ကောင်းကိုအရင်ကြည့်ရပါတယ်။ပေါက်ပြဲလို့ရှိလား၊ဖြည့်ကျူရရှိလား။တော့မရှိဘူးဒါပေမဲ့ငါကချစ်ခါကမှ initial loss of consciousness ပေါ့လေရှိတယ်ဆိုလို့ရှိကျေဦးတင်ပြီးတော့အကြောက်လို့ကိုလိုပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီဥကောင်းတန်ရာမှာတတိလစ်သွားလို့ရှိရင်နောက်ထပ်ကောအရေးတကြီးကြည့်စရာရှိသေးလား
အဲ့တော့ဒီနေရာမှာကျွန်တော်တို့တတိချရမှာကပထမဆုံး airway ကိုကြည့်ရပါတယ်နောက်တစ်ခုကအာကွက်ဆော့ဖြစ်နေတဲ့ patient ထူလို့ရှိရင်ကျွန်တော်ပလက်ကြီးမထားပါဘူးပလက်ကြီးထားရင်ရှားကနောက်ကိုလန်ကြပြီလို့ရှိရင်တက်ရှူတော့ပါတော့ပိတ်တဲ့အတွက်အာကွက်ဆော့ဖြစ်နေလူကိုအများကြီးတည်နိုင်ပါတယ်အဲ့ဒီ knowledge ရှိတော့ရှိရဆိုလို့ရှိရင်ကျွန်တော်တို့ဒါကိုကာဝယ်ဖို့အတွက်တက်ရှိလမ်းမပိတ်ဖို့အတွက်ဘယ်လိုထားမလဲဆိုရင်ကျွန်တော် semi brown ပေါ့လေဒီကောင်နေထားကျွန်တော်လေးမှောက်ရပို့ပြီးတော့အဲ့ဒီပုံစံလေးမှာဆိုရှားနောက်ကုန်ကြတော့ ကြရတဲ့အတွက်အသက်ရှူပါမှုပိတ်မပိတ်တဲ့အတွက်သက်ချမ်းသာရနိုင်မှာဒီ knowledge ကလူတိုင်းသိဖို့လိုပါတယ်ဒီလူပြည်သားတိုင်းသိဖို့လိုတယ်လမ်းသုံးမိနေပြီတွေသိပင်ဆိုလို့ရှိရင်အံတော်ချက်ပြည်တာနေမြဲအဲ့ position တွေထားလိုက်တာနေတဲ့အတိုင်းအသက်ရှင်နိုင်ပါတယ်အဲ့ဒီ knowledge ရေးတောင်သင်တဲ့လူတိုင်းပြန်မရှိကြဒါကြတဲ့ဆရာဝန်များပြီနေတက်မဲ့ဝန်သားများပြီဒီကိစ္စလေးကိုမေ့ကြော်နေတဲ့အတွက်သစိမ်ဝန်ဒီစီကိုကြောင်းနေနေမှာပက်လက်ကြီးသွားပြီးကျေသားတဲ့အတွက်လမ်းမှာပြေးလိုက်ရှိပါတယ်။ဟောဒီလူလူကတော့တော့ပြောပြရမရှိဘူးပေါ့ဗျာ။ကျွန်တော်မှဒီလိုတွေ့ကြုံနေရှိပါတယ်။စိတ်ရောတော့ကျွန်တော်စီရောတော့ပြေးနေပြီပေါ့။ပြေးနေတယ်ဆိုစိတ်ရောဘာမှလုပ်မပြေးဘူးပြေးတယ်လို့ပြောတာပေါ့။ဒါမဲ့တကယ်ကျွန်တော်တို့ပါ။ဒါမဲ့ already dead ဒီနေရာကြီးကိုကျွန်တော်ဘလို့သွားလို့လည်းဆက်တည်လို့။ဟောအမျိုးကျန်စက်တမရှင်းရတာရှိပါတယ်။အဲဒီကကြားနေလူများရှင်ကိုခေါ်ပြီးတော့ကျွန်တော်ဘာကြောင့်ဖြေရဲဆိုတော့ရှင်းပြရမယ်ရှိပါတယ်။အော်ကျွန်တော်တို့က airway ကိုကြည့်ရတဲ့နေရာမှာ block ရှိတာရှိရင်မရှိအောင်ကျွန်တော်တို့ပတ်ပြရပါတယ်။အကယ်၍ဒိတ်အန်ကွန်ဆက်ရှင်တွေဒီဒီနဲ့သိပြီးတော့မလုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဒါကြူတိုင်းတော့တဲ့အပအေဝေးတဲ့ကိရာလေးရှိပါမယ်။ရှိရလို့ထည့်ပြီးလို့ရှိရင်ကျွန်တော်တို့ဟိုအမ်ဘူလန့်ဒီပုံမှာလည်းရှိပါတယ်။တက်ရှူထောက်ကူပြရတယ်။အဲထည့်ပြီးတော့လုပ်ပြလို့ရတယ်။ဒီကုသမယ်နဲ့နေရာရောက်ဖြစ်ချင်းကာဗွန်နေပြီးတော့တင်သွားပြီးတောက်လျှောက်မော်နီတာလုပ်သွားလို့ရတယ်။အခြေအနေရှိပါတယ်။ဒါပေမဲ့အဓိကဒီလူကိုယ်တိုင်ကဒီ knowledge ရှိပြီးတော့သူ့နိုင်မှာပုံစံလေးလဲလျောင်းနေတဲ့အနေထားအဲ့ဒီလေချောက်ပြောင်းလိုက်တဲ့နေနဲ့အသက်ရှင်နိုင်ပါလေ
။ဟုတ်ကဲ့။အဲ့တော့ဆရာဒီနောက်ဆုံးကြံတဲ့ဒီ ABC မှာပေါ့နော်ပထမ airway နောက်ဒီ breathing လာဒီအသက်ရှူတာပေါ့နောက်ဆုံးဒီ C ပေါ့ဆရာဒီ circulation ပေါ့ဆရာနော်သွေးလည်ပတ်မှုနဲ့ပတ်သက်လို့ရော
။ဟုတ်ကဲ့။သူကလည်းလက်ရှူမှန်မှလက်ရှူလမ်းကြောင်းမပိတ်ရင်သူကလည်း circulation မှန်မှဘူးဗျ။အဲ့တော့ airway နဲ့ breathing ကရေးကြည့်ပါလေ။နောက် breathing ကြည့်ရမှာပေါ့။လေညားလို့ရှိရင်ကာရိတ်ကလည်းအမှန်တိုင်းတော့ပြေရှားကြတာပြူတယ်လျှောက်ရတာအဲ့ဒါကလျှောက်ရတာနဲ့ပြန်နေ brain ကိုပို့ပြီးတော့ effect ဖြစ်ပါတယ်အဲ့တော့ brain ကပို့ပြီးတော့ irreversible damage ရနိုင်တယ်ဟို brain ကိုပြေရှားနိုင်တယ်ပေါ့လေအဲ့တော့ဒါ immediate လို့အမှချေချာလေးကြည့်တယ်ပဲခင်ဗျာ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင် VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာပေါ်မှာအချိန်မရွေးကြည့်ရှုနားဆင်နိုင်ပါတယ်။လိပ်စာက www.burmese.voanews.com ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နေဆက်သတင်းတောက်တွေစူးစီးတင်ပြပြနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နေဆက်စီးမြင်ပေါ်မှာရှိနေတဲ့ UWSA Water Scan 9ခုကိုနောက်ဆိုဖို့မြမအစိုးရကိုထိုင်းနေကြကော်မတီကနေတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာမိုးကြီးရေရှမ်းတဲ့အတွက်လူသေဆုံးပြီးထိခိုက်မှုများပြားခဲ့တယ်ဆိုတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကနေအသစ်ဖွဲ့စည်းခဲ့တဲ့အစစ်မြေညှိနှိုင်းကော်မတီအဖွဲ့နဲ့အစိုးရအဖွဲ့တွေတွေ့ဆုံရမှာအခက်အခဲတွေရှိနေတဲ့အခြေအနေတွေကိုကြားကြရမှာပါရှင့်။
မကနန်းဟောင်းပါရှင်တရင်တွေကိုဆိုင်းမုံနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလက်မြို့မှာမြို့နယ်အဆင့်ထိုင်းမြန်မာနယ်ခြားကော်မတီများနဲ့ဆက်ဖြတ်ကြော်အရေးကိစ္စများဆွေးနွေးရမှာထိုင်းနယ်စပ်မြင်းပေါ်မှာရှိနေတဲ့ UWSA ဝါတစခန်းခုနှစ်ခုတက်ဆုပ်ဖို့မြန်မာအစိုးရကိုထိုင်းကတောင်းဆိုလိုက်ပါတယ်။83ကြိမ်မြောက်တွေ့ဆုံတဲ့ TPC တွေ့ဆုံပွဲကိုဇွန်လ30ရက်နေ့မြန်မာနိုင်ငံဖက်ချန်းတာချီလက်မြို့စမ်းမွန်အခါဟိုတယ်မှာပြုလုပ်ခဲ့ကြတာပါ။ဝါတဖွဲ့နဲ့ ဆွေရတက်မတော်ကြားစီးရေပฏิပက္ခတင်းမာနေတဲ့အနေထားကြောင့်ထိုင်းနယ်စပ်ကျင်းမိုင်ခရိုင်နယ်ကလျက်ရှိနေတဲ့ဝါတက်စခန်းခုနှစ်ခုနယ်စပ်ကနေစုပ်ပေးဖို့ထိုင်းဘက်ကတောင်းဆိုခဲ့တယ်လို့မြန်မာဘက်ကလည်းလွယ်လန်းမှရှိနေတဲ့ထိုင်းတက်စခန်းတွေဖယ်ပေးဖို့တမန်တောင်းဆိုခဲ့ပါတယ်။သုံးနာတစ်ကြိမ်ပြုတ်လုတဲ့အဲ့ဒီအစည်းအဝေးမှာနယ်စပ်ဖြတ်ကျော်မှုမူခင်းကိစ္စ၊မူရစေဝါကိစ္စ၊နယ်စပ်မြင်းကိစ္စ၊လူကုန်ကူးကိစ္စအပါအဝင်နယ်စပ်လုံခြုံရေးအခြေအနေတွေကိုပါဆွေးနွေးခဲ့ကြပါတယ်။
ရခိုင်ပြည်နယ်အတွင်းမှာခုရက်ပိုင်းအတွင်းမိုးအဆက်မပြတ်ရွာတွင်ခဲ့တဲ့အတွက်ကြောင့်မြို့နယ်အတော်များများမှာရေကြီးရေလျှံပြီးလူတွေဆုံးမှုတချို့ရှိခဲ့တယ်လို့အိုးအိမ်ဆိုင်ခန်းတွေနဲ့လန္ဒရာအတော်များများပျက်စီးခဲ့ပါတယ်။ရေကြီးရေလျှံခဲ့တဲ့အမြို့နယ်အတွင်းမှာအနည်းဆုံးလူ9ဦးတေဆုံးခဲ့တယ်လို့တန်တွဲမြို့နယ်မှာလည်းရေလျှံတက်မှုကြောင့်လူနေအိမ်တွေနဲ့ဆေးဆိုင်တွေပျက်စီးခဲ့ရပြီးယာနဲ့ချီတဲ့နေအိမ်တွေကိုအရေးပေါ်ရေလွတ်ရာပြောင်းရွှေ့ခဲ့ရပါတယ်။တပင်ရန်ကုန်စစ်တွေကားလမ်းတွေမှာရေကြောတက်ခဲ့တဲ့အတွက်ကြောင့်လမ်းတွေပျက်စီးခဲ့ပြီးရင်တွားလာရက်တန့်ခဲ့တယ်လို့ပူရီတောင်နဲ့မောင်တော်မြို့ကိုဆက်တွေ့ထားတဲ့ကားလမ်းဟာလည်းတောင်တွေပြိုပြီးလမ်းတွေပျက်စီးသွားတဲ့အတွက်ဘင်္ဂလားနဲ့ကူတန်ရောင်းဝယ်နေတဲ့ကုန်စီစီစင်းမှုတွေရက်တန့်သွားခဲ့ပါတယ်။အလားတူတောင်ကုန်းမြို့မြောက်ဦးမြို့ကြောက်တော်မြင်းပြားစားတဲ့မြို့နယ်တွေမှာလည်းရေကြီးမှုတန်တွေကိုခံနေရပါတယ်။
ငင်းချမ်းစွာဆန္ဒပြမှုနဲ့ဒေါ်တော်အောင်လကိုအလုတ်ကျန်းတဲ့ထောင်တန်းအမိန့်ချမှတ်လိုက်တဲ့အပေါ်ချွင်းချက်မရှိအ мян ဆုံးပြန်လွတ်ပေးဖို့ကရင်အမျိုးသမီးအစည်းအရုံး KWO နဲ့ကရင်အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးအဖွဲ့ KWEG တို့ကနေတောင်းဆိုလိုက်ပါတယ်။ဇွန်လ30ရက်နေ့မှာကြေညာချက်တစ်ဆောင်နဲ့အတူပူးတွဲတောင်းဆိုလိုက်တာပါ။စီတန်းလဲလဲခွင့်နဲ့ဆန္ဒထုတ်ဖော်ခွင့်တွေကိုဥပဒေဖြစ်ပြတ်ထမ်းထားပေမဲ့လည်းတစ်ဖက်ကငိမ့်ချန်းစွာဆန္ဒပြတဲ့သူတွေကိုဖမ်းဆီးထောင်ချတာဟာမဖြစ်သင့်ဘူးလို့ KWEG Director Nozuzana လက်လာဆိုးကပြောပါတယ်။ဒေါ်နော်အောင်လဟာလက်ပတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်ပြီးတရုတ်တန်ယုံရှိမှဆန္ဒပြမှုနဲ့ဇွန်လလယ်ပိုင်းကထောင်တန်၄နှစ်နဲ့၄လချမှတ်ခံခဲ့ရပြီးဇွန်လ29ရက်နေ့မှာတော့ထောင်တန်6လထပ်မံချမှတ်ခြင်းခံခဲ့ရတာပါဒေါ်နော်အောင်လပေါ်ခုလိုတရားစွဲဆိုလိုက်တာဟာမြန်မာနိုင်ငံဆွေးရနေနဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးနဲ့နိုင်ငံသားများအခြေခံလွတ်လပ်မှုတွေကိုအလေးနက်ထားတာမရှိဘူးလို့၎င်းတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ကယားပြည်နယ်မဲဆဲမြို့နယ်ပြည်ပအမှတ်73မှာထိုင်းမြန်မာနယ်စပ်ကုန်းတွေရေစခန်းကိုဖွင့်လှစ်ဖို့အတွက်လုပ်ငန်းတွေဆောင်ရွက်ပြီးစီးမှုတွေရှိနေပေမဲ့လည်းစနစ်ကျကျနဲ့မဖွင့်နိုင်သေးဘူးလို့ကယားပြည်နယ်စီမံရေးနဲ့စီးပွားရေးဝန်ကြီးဦးတော်ရယ်ကပြောပါတယ်ထိုင်းနဲ့ကယားနယ်စပ်မှာနိုင်ငံတတ်မှတ်ထားတဲ့နယ်စပ်မြင့်အတိုင်းနယ်နိမိတ်ကင်းလွတ်မှုရှိမရှိကိုနိုင်ငံခြားရေးဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဝန်ကြီးဌာနတို့ရဲ့ဆွေးနွေးညှိနှိုင်းမှုမပြီးသေးတာကြောင့်တရားဝင်မဖွင့်လှစ်နိုင်သေးဘူးလို့ဦးတော်ရယ်ကဆက်ပြောပါတယ်နေဆက်ကိတ်ကိုတရားဝင်မဖွင့်သေးပေမဲ့လည်းနှစ်ပတ်နားလည်မှုနဲ့တွာလာနေကြပါတယ်လို့ KNPP ဆက်ဆံရေးတာဝန်ခံခူးညေးရယ်ကပြောပါတယ်
။ကလေးမြို့နယ်တောင်ဖီလာရက်ကွက်နယ်မြေရှစ်မှာရှိတဲ့ခရီးယံဘာဒာရေးတင်းချိုင်းကိုမြို့နယ်စီပင်တရားရေးအဖွဲ့ကနေဆက်ရန်တရားတွေနဲ့ဖျက်ဆီးခဲ့မှုကိုကန့်ကွက်တဲ့အနေနဲ့ဒေသခံချင်းလူမျိုး900ကျော်ကနေစန္ဒဖော်ထုတ်ကန့်ကွက်ခဲ့ကြပါတယ်။ဇွန်လ29ရက်နေ့မှာစန္ဒဖော်ထုတ်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ4ရက်နေ့ကတောင်ဖီလာခရီးယံဘာဒာရေးတင်းချိုင်းမြေကိုကလေးခရိုင်စီပင်တရားရေးအဖွဲ့ကနေကတင်25လုံးဆန့်တိုင်းရင်းဆေးရုံတိဆောက်ဖို့အတွက်ဆက်ရန်တရားကြီးတွေနဲ့ဖျက်ဆီးခဲ့တာကိုကန့်ကွက်တဲ့အနေနဲ့ခုလိုစန္ဒဖော်ထုတ်ခဲ့ရတာလို့ခရီးယံဘာဒာရေးပေါင်းစုံဥက္ကဋ္ဌဒေါက်တာရာမုံကပြောပါတယ်ဒီတင်းချိုင်းမြေကိုပုံစံ105ကကြီးအရာဘာဒာရေးတင်းချိုင်းမြေအဖြစ်1990ခုနှစ်ကတရားဝင်သတ်မှတ်ထားတဲ့နယ်မြေဖြစ်ပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။မြန်မာအစိုးရနဲ့ရှေ့ဆက်ပြီးတော့အပြစ်ခတ်ရစရေးဆိုင်ရာကိစ္စရပ်တွေကိုဆက်လက်ဆွေးနွေးနိုင်ဖို့အတွက်လောက်ခိလာတိုင်းရင်းသားထိပ်သီးညီလာခံကနေဖွဲ့စည်းခဲ့တဲ့အစစ်မြင့်ညှိနှိုင်းကော်မတီအဖွဲ့ကိုမြန်မာအစိုးရကနေအတိမတ်မပြုတ်ဘူးလို့သတင်းတွေကြေကြေပြတ်ပြတ်ပေါ်ထွက်နေပါတယ်။အသစ်ဖွဲ့စည်းခဲ့တဲ့အစစ်မြင့်ညှိနှိုင်းကော်မတီအဖွဲ့အနေနဲ့အစိုးရအဖွဲ့နဲ့တွဲဆုံဆွေးနွေးရမှာအခက်အခဲတွေရှိလာနိုင်မှာသလားအဲ့ဒီပေါ်ကိုတိုင်းရင်းသား NCCT ဘက်ကနေသဘောထားအမြင်တွေဘလို့ရှိနေပါသလဲဆိုတာကိုစိုင်းစုကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအနေနဲ့တိုင်းရင်းသားဖွဲ့ NCCT ဖွဲ့နဲ့
ဆွေးနွေးလို့မပြီးပြတ်သေးတဲ့အချိန်တွေမှာအသစ်ဖွက်စီထားတဲ့အဆင့်မြင့်ညိနှိုင်းရေးဖွဲ့နဲ့ရှစ်ဆက်ထက်မှန်ဆွေးနွေးမှုတွေမှာအခက်အခဲတွေရှိလာနိုင်မယ်လို့ယူဆကြောင်းမြန်မာငြိမ်းချမ်းရေးစင်တာအကြီးအကဲရရှိဦးလမောင်ရွှေကခုလိုပြောပါတယ
်။ FCC ဒီနေ့တော့လည်းမပြီးပြတ်လို့ဆန္ဒဖွဲ့တယ်ဆန္ဒကမပြီးပြတ်ရင်လည်းနောက်တစ်ခွဲရောဖြစ်နိုင်တယ်လားဆိုတဲ့အတူတူတော့သူ့ဘက်မှာလည်းဝန်ဆောင်ရရှိတယ်ဒါကြောင့်မို့သူတို့လည်းစဉ်းစားပါမျိုးတွေလည်းရှိနိုင်ပါလား
။အဆင့်မြင့်ညိနှိုင်းကော်မတီအဖွဲ့ကိုလက်ခံတယ်မခံဘူးဆိုတာဟာUPWC ရဖို့ကော်မတီတွေရဲ့မူဝါဒပြောင်းလဲမှုအပေါ်မှာပဲမူတည်တယ်လို့လည်းဦးလမော်ရွှေကပြောပါတယ်။ဇွန်လဆန်ကပြုလုပ်ခဲ့တဲ့လော်ခိလာတိုင်းသားလက်နက်ကင်ကောင်းဆောင်ထိတ်သီးညီလာခံမှာတနိုင်ငံလိုပြစ်ခတ်ရစေးဆိုင်ရာမူကျန်း NCA ကိုပြန်လည်ဖြည့်ဆွတ်မှုတွေပြုလုပ်ခဲ့ပြီးအဲ့ဒီမူကျန်းကိုဆက်ပြီးဆွေးနွေးသွားဖို့အစစ်မြင့်ညိနှိုင်းကော်မတီကိုဖွဲ့စည်းခဲ့တာပါ။အစင်းမြင့်ညိနှိုင်းကော်မတီကိုဖွဲ့စည်းခဲ့တဲ့ပုံတိုင်းသားတွေဘက်ကအချိန်ဆွဲတဲ့သဘောလို့ဆိုပြီးမြန်မာစိုးရဘက်ကနေသဘောထားတွေထွက်ပေါ်နေတဲ့ပုံတိုင်းသားဖွဲ့ NCCT ဒုတိယဖွဲ့ကောင်ဆောင်လို့စောကွယ်ထွန်းဝင်ကအခုလိုပြောပါတယ
်။အစင်းမြင့်ညိနှိုင်းအဖွဲ့ဆိုတဲ့အဖွဲ့ဝင်ဆိုင်ကဦးနှုတ်ဖွဲ့လိုက်တာ။အဲ့ဒီအဖွဲ့အစိုးရလက်မခံဘူးဆိုလို့အစိုးရသဘောထားတော့ကျွန်တော်တို့အနေနဲ့ကတော့ဘယ်လိုမှသွားပြင်လို့တော့မရဘူး။ဒါပေမဲ့တိုင်းသားဘက်ကဒီအပြစ်ကရစင်တရှိဖို့အတွက်ကြံ့ကြံ့တဲ့သဘောတော့မရှိဘူးဆိုတာကျွန်တော်ပြည်ပြဆွေးနွေးခဲ့ပါတယ်။
အစိုးရအဖွဲ့အနေနဲ့လက်ရှိအဖွဲ့တည်းရဲ့လုတ်ပိုင်권ရှိမှုအပေါ်ခြေခံပြီးမေးမြန်းခဲ့တယ်လို့လည်းဘဒိုစောကွယ်ထွန်းဝင်အခုလိုပြောပါတယ
်။အစိုးရဘက်ကတော့ဒီအဖွဲ့ကိုအတိအမှန်ပြုတာတဲ့အတိအမှန်ရှိအဖွဲ့တည်းရဲ့လုတ်ပိုင်권ကိုမေးမြန်းတဲ့သဘောဖြစ်တယ်။ဆိုလိုတာကဒီအဖွဲ့တည်းကနေပြီးတော့အစိုးရကညီငယ်အာဏာပေးထားတဲ့မရှိတဲ့အပေါ်မှာသူတို့အနေနဲ့ကလည်းဒီအရှင်းမြဲနဲ့နှိမ့်နိုင်ပြီးသဘောတူမှုလည်းရတယ်။ပြန်လာပြီးတက်ဆိုင်အဖွဲ့ရှိတာထပ်ပြီးတော့မြင့်ပယ်နေရှိလို့ရှိရင်ရှင့်ကြတယ်မှာပဲအဲ့လိုသဘောအပေါ်မှာ
တိုင်းသားစင်မြင့်ညီငယ်ကော်မတီဖွဲ့အနေနဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တွေ့ဆုံဆွေးနွေးရမှာလုတ်ပိုင်권ရသူညီမှုရလာတဲ့အပေါ်အဖွဲ့တင်းအတည်ပြုချက်ရယူရမယ်ဆိုတဲ့အချက်ဟာအစိုးရအဖွဲ့ကြအယူဆကွဲလွဲမှုဖြစ်နေတယ်လို့လို့စောကွင်ထွန်းကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကဝန်ကြီးဦးအောင်မင်းကောက်စော်တဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဖွဲ့ဝင်၃ဦးနဲ့နိုင်ငံသားကောင်းဆောင်တဲ့တိုင်းသားအဖွဲ့NCCT ကိုယ်စားလှယ်ဖွဲ့တို့ရန်ကုန်မြို့မှာအလွတ်တဘောတွေ့ဆုံခဲ့ကြပြီးဇွန်လလမှာထိုင်းနိုင်ငံချင်းမိုင်မြို့မှာထပ်မံတွေ့ဆုံဆွေးနွေးသားဖို့ရှိနေပါတယ
်။ဆက်ပြီးတော့မွန်ပြည်နယ်ကလူငယ်တွေကြားမှာမူရစ်ဆေးဝါးသုံးဆွဲမှုတွေများပြားလာနေပါတယ်။မော်လမြိုင်ကပြည်နယ်လွတ်တော်ခန့်မှအတွင်းမှာဇွန်လအကုန်မှာမူရစ်ဆေးဝါးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတစ်ခုကျင်းပခဲ့ကြပါတယ်။ဘာတွေဆွေးနွေးပြီးတော့အဖြေထုတ်နိုင်ခဲ့တယ်ဆိုတာကိုမိဝန်သားကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ဒီဆွေးနွေးပွဲကိုမွန်လူငယ်ပညာပေးအဖွဲ့ NYEO ကကြီးမှုကျင်းပခဲ့တာပါဒီခေတ်လူငယ်တွေဟာမူရစ်ဆေးဝါးတုံးဆွဲမှုအရန်ကိုကျေပြနေတဲ့အပေါ်မှာလူငယ်တွေလူလက်ပိုင်းတွေမူရစ်ဆေးဝါးတုံးဆွဲမှုဟာရော်ရော်မှဆို50ရာခိုင်နှုန်းကျော်ကျော်လောက်ရှိနေပြီးအန္တရာယ်ကြီးထွားနေတယ်လို့မွန်လူငယ်အဖွဲ့မှကိုအောင်ကပြောပါတယ်အာနာပိုင်းတွေရဲ့အရေးယူမှုတွေဟာထိရောက်မှုမရှိလာတဲ့အတွက်လူငယ်တွေကမူရစ်ဆေးဝါးတိုက်ဖျက်ရေးလုပ်ဖို့ကြိုးစားလာရတယ်လို့သူကပြောပါတယ
်။ဆိုရတာမူရစ်ဆေးဝါးဖုံးသွင်းတဲ့လူငယ်တွေကိုထိရောက်တဲ့အရေးယူမှုမျိုးမလုပ်နေတာကိုကျွန်တော်တွေ့ရတယ်ခ
င်ဗျ။ NYEO ပညာပေးအဖွဲ့မှဒါရိုက်တာမင်းဆိုင်ရော့ကဆွေးနွေးပွဲကျင်းပရတဲ့ရည်ရွယ်ချက်ကိုလည်းအခုလိုပြောပြပါတယ်
။ဒီမှာပတ်သက်တဲ့ဒီဆိုးကျိုးတွေကိုသတိရှိပါဖို့တဲ့ကျွန်တော်ဘုဒ္ဓတာပေးရှင်လို့ဟောနော်အားနောက်တစ်ခုကဒီမူရစ်ဆေးဝါးနဲ့ပတ်သက်တဲ့ဒီပညာပေးလုပ်ငန်းနဲ့တက်ပြေးလုပ်ငန်းတွေမှာကျွန်တော်ဒီလိုမျိုးပူပေါင်းပြီးတော့လှုပ်ဆောင်လို့ရမလဲဆိုတဲ့အချက်ပေါ့နော
်မူရစ်ဆေးဝါးတုံးဆွဲနေတဲ့လူငယ်တွေရော့ကြလာအောင်မွန်လူငယ်ပညာပေးအဖွဲ့အနေနဲ့ပညာပေးလုပ်ငန်းတွေဆွေးနွေးပွဲတွေလက်ကမ်းစာဆောင်တွေဖြန့်ဝေခြင်းလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့ main site dot ကပြောပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ငိုင်းဖောင်ဒေးရှင်းကမိမလီချမ်းကလည်းမူရစ်ဆေးဝါးကိစ္စတွေကိုကင်တွယ်တဲ့နေရာမှာလူငယ်တွေတမကလူကြီးတွေလည်းပါဝင်ဖို့လိုတယ်လို့ပြောပါတယ်။မူရစ်ဆေးဝါးနဲ့ပတ်သက်ပြီးတော့အခုခေတ်လူငယ်တွေကြားမှာရောတိုင်းရင်းသားဒေသတွေမှာပါအယံပြန့်နှံ့နေတဲ့အတွက်သူတို့အဖွဲ့အနေနဲ့နောက်နှစ်တွေမှာလည်းဒီလိုဆွေးနွေးပွဲမျိုးလုပ်တော့ဖို့အစီအစဉ်ရှိသေးတယ်လို့ပညာပေးအဖွဲ့မှဒါရိုက်တာမင်းဆိုင်ဒေါက်ကပြောပါတယ်။
ခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလစ်မြို့မှာမြို့နယ်အဆင့်ထိုင်းမြန်မာနယ်ချာကော်မတီတွေ့ဆုံဆွေးနွေးမှုမှာထိုင်းနိုင်ငံကနေနယ်စပ်မြင်းပေါ်မှာရှိတဲ့ UWSA ဝတ်တပ်စခန်းခုနှစ်ခုကိုနောက်ဆုတ်ဖို့မြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တောက်ချာနေနေတဲ့တိုင်းတင်ဆက်နေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပါရှင်။ဒီကနေ့တောက်ချာနေညပိုင်းမှာလည်းအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်းတိတ်ပန်တဲ့နည်းပညာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းဆက်လွှတ် ဆက်လက်ထုတ်လွှင့်မှာမူစောင့်မျှော်နားဆင်ကြပါရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။ကမ္ဘာသမုဒ္ဒရာကြီးတွေဟာကျွန်ုပ်တို့လိုအပ်တဲ့အောက်ဆီဂျင်90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိထုတ်လုပ်ပေးပါတယ်။ရာသီဥတုကိုထိန်းချုပ်ပေးပါတယ်။ကာဗွန်နိုင်အောက်ဆိုက်စုပ်ယူတယ်။ကျွန်တော်တို့စားသုံးမှုပရိုတိန်းတွေအများကြီးပေးတယ်။ဇီဝမျိုးကွဲအများပြားကိုလည်းဖန်တီးပေးထားပါတယ်။တကယ်လို့ဒီသမုဒ္ဒရာကြီးတွေသာပျောက်ကွယ်သွားခဲ့ရင်တက်ရှိတရဝါရီအားလုံးလိုပျောက်ကွယ်သွားပါလိမ့်မယ်။ဒီလိုအခြေအနေမျိုးမှာသမုဒ္ဒရာတွေအန္တရာယ်ရှိလာနေပါတယ်။လူသားတွေရဲ့လောက်ရကြောင့်ညှဉ်းနှွမ်းမှုငါအလွန်ကျွံဖန်ဆီးမှုကံယူတဲ့ခေစနစ်ပြတ်တုံးမှုတွေကိုကမ္ဘာသမုဒ္ဒရာ40ရာခိုင်နှုန်းမှာကြုံတွေ့လာနေရပါတယ်။သမုဒ္ဒရာရေပြင်ကိုကာကွယ်ဖို့လိုအပ်နေတဲ့အတွက်ကမ္ဘာထိပ်တန်းရေချောင်းသွားနိုင်ငံကြီးတွေလည်းဖြစ်ရေချောင်းသိပ်ပံဥဆောင်နိုင်ငံတွေလည်းဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့သဘောတူညီထားကြပါတယ်။အန်ဝါနယ်ပယ်မှာကျွန်တို့တို့နှစ်နိုင်ငံအရှိန်မြင့်ဥဆောင်သွားဖို့လည်းအရေးကြီးလိုအပ်နေပါတယ်။သမုဒ္ဒရာတွေကိုကာကွယ်ထိန်းသိမ်းနိုင်တဲ့အခွင့်အလမ်းလည်းတကယ်ရှိနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကသမုဒ္ဒရာများဆိုင်ရာမဟာဗျူဟာဆွေးနွေးပွဲအပိတ်မှာပြောကြားသွားခဲ့ပါတယ်။ဒီဆွေးနွေးပွဲမှာဝန်ကြီးကယ်ရီနဲ့တရုတ်နိုင်ငံတော်ကောင်စီဝင်ရန်ဂျီချီတို့ဟာတရားမဝင်စီးမဲ့ကမ်းမဲ့ငါးခိုးဖမ်းမှုကိုတိုက်ဖျက်ဖို့နှစ်နိုင်ငံကမ်းခြေဆောင်တပ်တွေပူးပေါင်းဆောင်ရွက်ဖို့ရေချောင်းထိန်းသိမ်းရေးအင်အားဖြည့်တင်းမှုသဘောတူညီခဲ့ကြပါတယ်။အန်ဝါညဉ့်ညမ်းမှုလျှော့ချရေးအတွက်စိမ့်ယောင်စုစိတ်ကန်းနေစာဦးတီထောင်မှုသမုဒ္ဒရာရာသီဥတုစောင့်ကြည့်လေ့လာရေးတိုးချဲ့ဖို့အမိုက်တိုက်တွေရှင်းလင်းရေးမှာနောက်ထပ်နိုင်ငံတွေပါဝင်လာစေဖို့စတာတွေကိုလည်းသဘောတူညီခဲ့ကြပါတယ်။အတန်တိတ်ကရော့စ်ပင်လေရေပြင်ထိန်းသိမ်းရေးကိုလည်းသဘောတူညီခဲ့ကြပါတယ်။နောက်ဆုံးသမုဒ္ဒရာလို့တင်စားခံရပြီးစတူယန်ကီလိုမီတာ 1.34 တန်းရှိတဲ့ရော့စ်ပင်လေရေပြင်ဟာပင်ကွင်းဝေလာငါအီယာမကင်းမုံကြီးတွေအပါအဝင်ထူးခြားတဲ့တက်ရှိမျိုးစိတ်ပေါင်းများစွာမှီတင်းနေထိုင်တဲ့နေရာဖြစ်ပါတယ်။သမုဒ္ဒရာပင်ဟာကျွန်ုပ်တို့အားလုံးနဲ့သက်ဆိုင်ပါတယ်။ကံယူရနိုင်ငံတွေပရိုတင်းအတွက်ငါးခုစားသုံးကြရသူတွေနဲ့တက်ဆိုင်ပါတယ်။သမုဒ္ဒရာတွေကိုကာကွယ်ဖို့အားလုံးတာဝန်ယူကြရမယ်လို့ဝန်ကြီးကယ်ရီကပြောဆိုကြောင်းပါခင်ဗျာ
။အမေရိကန်ဆိုရာရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုကြားခဲ့ရတာကတော့အမေရိကန်ဆိုရာရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။တောက်ကြနေနေတဲ့ခင်းစီစဉ်အတွက်သတင်းအချင်းချုပ်ကိုကြေညာဖို့ချိန်ရောက်ပါပြီ။ကုကြွကြော်သိန်းကပြောပြမှာပါရှင
်။တူနီးရှားနိုင်ငံကအစ္စလာမ်စစ်သွေးကြွ IS အစိုးရအဖွဲ့ရဲ့အကြီးတန်းခေါင်းဆောင်တဦးအမေရိကန်အဝေးထင်းလေယာဉ်နဲ့တိုက်ခိုက်မှုတစ်ခုမှာသေဆုံးသွားတယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။ Tariq ပင်တဟာအယ်အိုနီအယ်ဟာဇီဟာ IS အဖွဲ့အတွက်ငွေရှာပေးသူပြည်ပကတိုက်ခိုက်သူတွေခေါ်သွင်းတဲ့အလုပ်ကိုကြီးကြပ်သူအသေးခံဘုံခွဲသူတွေရဲ့ခေါင်းဆောင်ဆရာကြီးအဖြစ်အမေရိကန်နိုင်ငံသားရဲ့ဌာနကနာမည်ပေးထားသူဖြစ်ပါတယ်။ကုလသမဂ္ဂရဲ့နျူကလ িয়ার ဆိုင်ရာစောင့်ကြည့်လေ့လာရေးအေဂျင်စီအကြီးအကဲနဲ့အီရန်တာဝန်ရှိသူတွေကြာသပတေးနေ့ကတီယူရန်မြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးဖြစ်ရှင်းရေးအတွက်နောက်ဆုံးထွက်လာတဲ့ကြိုးပမ်းမှုအဖြစ်တွေ့ဆုံကြတာပါ။BBC ဆိုင်ရာနှုတ်မြစွမ်းရည်အေဂျင်စီ IAEA ကြီးကယူကီယာအာမန်ဒိုဟာအီရန်မျိုးသားလူမျိုးရေးကောင်စီအတွင်းမှအာလီရှမ်ခါနီနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတမဒါဟက်ဆန်ရူဟာနီနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အကျိုးတင်နေတဲ့ဂရိနိုင်ငံရဲ့ဗန်ဒါရေးအကြက်တဲဟာပထမထင်ထားတာထက်ပိုဆိုးတယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကပြောလိုက်ပါတယ်။ဂရိနိုင်ငံရဲ့ငွေကြေးအကြက်တဲကိုကူညီပေမဲ့နောက်ထပ်ချင်းငွေအသစ်အတွက်ဂရိနိုင်ငံအနေနဲ့အသုံးစရိတ်တွေလျှော့ချဖို့ကျွေးရှင်နိုင်ငံတွေရဲ့တောင်းဆိုချက်ကိုလက်ခံလက်မခံဆိုတာနဲ့ပတ်သက်ပြီးတနင်္ဂနွေနေ့မှာမဲခွဲဆုံးဖြတ်ဖို့လုပ်နေတဲ့တစ်ချိန်တည်းမှာပဲ IMF အဖွဲ့ကအဲ့လိုပြောလိုက်တာပါ။ဒီပြဿနာနဲ့ပတ်သက်ပြီးဂရိဝန်ကြီးချုပ် Alexei Tsipras ရဲ့လိုဝင်းအဆိုရပေါ် IMF အဖွဲ့ကကြာသပတေးနေ့မှာအတော်လေးပြစ်တင်ပြောဆိုပါရစေ။အမေရိကန်ပြည်ထောင်စုမှာအဆိုရဆုံးရေနံဖိတ်ဆင်မှုကြောင့်ဖြစ်ခဲ့တဲ့ပျက်စီးထိခိုက်မှုတွေအတွက်ရောချင်းငွေဒေါ်လာ 17.9 ဘီလီယံပေးဖို့ပြည်ထောင်ချရေနံကုမ္ပဏီကြီးဖြစ်တဲ့ BP ကကြာသပတေးနေ့မှာသဘောတူလိုက်ပါရစေ။2010ပြည်နှစ်ကမက္ကဆီကိုပင်လယ်ကွေ့မှာရှိတဲ့BB ကုမ္ပဏီရဲ့ကမ်းလှမ်းရေနံတွေမှာပေါက်ကွဲမှုဖြစ်ပြီးပင်လယ်ထဲရေနံတွေရိုစိတ်ထွက်ခဲ့တာပါခင်ဗျာ
။ခကြော်ကြော်သိန်းကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ Zaharat Abuzit ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။နားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။သောရရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.